to the Voice of America in Burmese.
ဒီမင်္ဂလာဖြာဖြာနဲ့ပြည်စုံနေမယ်နဲ့ခင်ဖြစ်ကြပါပြီခင်ဗျာ။ဒီအမေရိကန်တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ31ရက်တောက်ကြန်နေမယ်နဲ့ခင်အစီအစဉ်တွေကိုအမေရိကန်ပြောင်းစုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
။မင်္ဂလာမနက်ခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဟာလူချင်းကူးစက်ပြန့်ပွားမှုစတင်ဖြစ်ပေါ်ခဲ့ပါတယ်။ယခင်အရေးနဲ့ပတ်သက်လို့ ASEAN ရဲ့ဆောင်ရွက်မှုဟာကုလသမဂ္ဂအတွက်အရေးပါကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိနေတူတင်ပြပေးသွားမှာပါခင
်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။တပတ်သက်အပြည့်ရထားကြတယ်ဆိုပေမဲ့ TNL တောင်းတက်တည်နဲ့အစိုးရတက်တည်ကြတိုက်ပွဲနဲ့ထောင်မိုင်းတွေကြောင့်ဒေသခံပြည်သူတွေသေဆုံးဒဏ်ရာရနေကြပါတယ်
။ချောင်းမင်းမျိုးနယ်ထဲမှာမိုင်းကြီးဒဏ်ရာရကိုသေဆုံးတာတုံး28နေရာပါနော်လက်နက်တီးကြပြီးသေတာတားမှုနဲ့ဦးစ
က်မက်ကြ။ဒါနဲ့ပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုဖို့ကြိုးပမ်းနေခြင်းပါပဲ။သမ္မတကနိုင်ငံတော်အခြေစမေကွန်ကြေညာဖို့ရှိတဲ့အကြောင်းနဲ့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနက်ခင်းထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာအနည်းဆုံးနိုင်ငံပေါင်း17နိုင်ငံအထိစတင်ကူးစက်ပြန့်နှံ့လာနေတာကြောင့်ဒီရောဂါကူးစက်မှုဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာတာပတင်းတွေမှာကြေညာလိုက်ပါတယ်။
I'm declaring a public health emergency of international concern over the global outbreak of novel coronavirus.
Novel coronavirus ကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့အပေါ်အများပြည်သူကျန်းမာရေးအတွက်စိုးရိမ်ဖွယ်ရာနိုင်ငံတကာအရေးပေါ်အခြေအနေတရဖြစ်ကျွန်တော်ကြေညာပါရယ်။အခုလိုကြေညာရတာရဲ့အဓိကအကြောင်းရင်းကတရုတ်နိုင်ငံမှာဖြစ်နေတဲ့အခြေအနေကြောင့်မဟုတ်ဘဲတခြားနိုင်ငံတွေမှာဖြစ်ပျက်နေတဲ့အခြေအနေကြောင့်ဖြစ်ပါရယ်။စိုးရိမ်စရာအကောင်းဆုံးကတော့ကျမရေးဆောင်ရှောက်မှုစနစ်ပိုအားနေပြီးရောဂါပိုးကိုရင်ဆိုင်ဖြေရှင်းဖို့ပြည်စင်မှုအားနေတဲ့နိုင်ငံတွေစီကိုဗိုင်းရပ်စ်ပိုးကူးစက်ရောက်ရှိသွားမဲ့အခြေအနေပဲဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အရေးပေါ်ဆေးဝါးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် WHO အကြီးအကဲတက်ဒရိုအာဒနမ်ဂေဘရီယေဆုစ်ကအဲ့ဒီလိုကြေညာလိုက်တာပါ။အခုကြေညာချက်ဟာတရုတ်နိုင်ငံအပေါ်ယုံကြည်စိတ်ချမှုမရှိဘူးဆိုတဲ့မဲခွဲဆုံးဖြတ်ချက်မဟုတ်ကြောင်းဗိုင်းရပ်စ်ပိုးပြန့်နှံ့နေတာအပေါ်တရုတ်နိုင်ငံရဲ့ထိချုပ်နိုင်ဆောင်ကို WHO အနေနဲ့အခိုင်အမာယုံကြည်စိတ်ချစေဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်ဒီရောဂါပိုးကူးစက်ပြန့်နှံ့မှုဟာတစ်ခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လင်းမြန်စွာဖြစ်ပေါ်နေတယ်လို့ WHO ကယူဆတဲ့အတွက်နိုင်ငံတကာကညှိနှိုင်းတုံ့ပြန်ဆောင်ရွက်ကြဖို့လိုအပ်ကြောင်းလဲပြောပါတယ်ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေဖြစ်မကြေညာခဲ့တဲ့အတွက် WHO ကိုတချို့ကဝေဖန်ပြောဆိုခဲ့ကြပါတယ်။ဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး180ရှိသွားပြီဖြစ်ပြီးရောဂါပိုးကူးစက်နေတယ်လို့အတည်ပြုထားသူအရေအတွက်ဟာလည်း9912ဦးရှိသွားပြီဖြစ်ပါတယ်။အခုချိန်ထိတော့တရုတ်နိုင်ငံပြင်ပမှာဒီဗိုင်းရပ်စ်ကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းတော့ထွက်မလာသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကိစ္စကိုအနိကဆောင့်ကြည့်နေကြောင်းနဲ့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်ကျွမ်းကျင်ပညာရှင်တွေဟာလည်း24နာရီပတ်လုံးဒီကိစ္စကိုအာရုံစိုက်လှုပ်ဆောင်နေကြကြောင်းပြောပါတယ်။ဂျာတာဘေးနေ့အထိယောဂါပိုးကူးစက်ခံရတဲ့နိုင်ငံတွေကတော့ဩစတြေးလျ၊ကနေဒါ၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊ဟောင်ကောင်၊အိန္ဒိယ၊ဂျပန်၊ကမ္ဘောဒီးယား၊မကာအို၊မလေးရှား၊နီပေါ်၊ဖိလစ်ပိုင်၊စင်ကာပူ၊တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်း၊သရီလင်္ကာ၊ UAE ၊အမေရိကန်ပြည်ထောင်စုဗီယက်နမ်နဲ့ယောဂါပိုးစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံတို့အပါအဝင်နိုင်ငံပေါင်း22နိုင်ငံရှိသွားပြီဖြစ်ပါတယ်။
အမေရိကန်ပြည်ပေါ်မှာတော့လူတူကနေတခြားတူကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ပထမဆုံးဖြစ်ရပေါ်လာတဲ့ကြောင်းအမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာပါတယ်။အဲဒီအခုခံရတဲ့အမျိုးသားဟာဗိုင်းရပ်စ်ပိုးအရင်ကူးစက်ထားတဲ့သူ့ဇနီးတဲ့ဆီကနေတစ်ဆင့်ပြန်ကူးစက်တာပါ။ရှီကာဂိုမြို့မှာအခုလိုဒုတိယမြောက်လူတစ်ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကြောင်းအီလီနိုင်းပြည်နယ်လူထုကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာဂိုးစီအီဇီကေကကြာသပတေးနေ့မှာကြေညာသွားတာပါ။
The second case is a Chicago man and is the husband of the first confirmed case in Illinois. A woman in her 60s who returned from Wuhan, China on January
13th. ဗိုကူးစက်တဲ့ဒုတိယလူဟာဇန်နဝါရီလ17ရက်နေ့ကတရုတ်နိုင်ငံဝူဟန်မြို့ကနေပြန်လာတဲ့ရောဂါပိုးကူးစက်ခံထားရသူအသက်60အရွယ်အမျိုးသမီးရဲ့ခင်ပွန်းဖြစ်ပါတယ်။ဒုတိယလူဟာတရုတ်နိုင်ငံကိုသွားခဲ့သူမဟုတ်ပါဘူး။ဒါဟာအမေရိကန်မှာ Novel Coronavirus ပိုးလူတူကနေနော်ရူးကိုကူးစက်တဲ့ပထမဆုံးဖြစ်ရဖြစ်ပါတယ်လို့ဒေါက်တာအဇီကီကပြောပါတယ်။အမျိုးသားရဲ့လက်ရှိအခြေအနေဟာတည်ငြိမ်လာပြီဖြစ်ပြီး ငိုကရှိထားတဲ့ကျန်းမာရေးအခြေအနေတချို့ကြောင့်ပိုဆိုးသွားခဲ့ရသည်ဟဲလို့ United ပြည်နယ်ကျန်းမာရေးရာရှိချုပ် Jennifer Leyden ကပြောပါတယ်။ဒါပေမဲ့ virus ပိုးဟာလူတွေကြားမှာကြကြပြန့်ပြန့်ကူးစက်နေတာမဟုတ်သလို American နိုင်ငံသားတွေအတွက် Andrew ရှိနိုင်ခြင်းနည်းနေသေးပါပဲလို့ Federal နဲ့ပြည်နယ်တာဝန်ရှိသူတွေကအခိုင်အမာပြောပါတယ်။အခုဆိုရင် American မှာ virus ပိုးကူးစက်ခံရသူ6ယောက်ရှိသွားပါပြီ။
ဒီနေ့ကမှစတင်ပြီးအခုချိန်ထိလူပေါင်း190သေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်လာမဲ့အရေးကကာကွယ်မဲ့ဆောင်ရွက်ချက်တွေကိုရုရှားအစိုးရကလည်းစတင်နေပါပြီ။ဒါဟာရုရှားဝန်ကြီးချုပ်တမီခဲလ်မီရှူစတင်အစိုးရအတွက်ခဏဦးစမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။အစိုးရပြောင်းလဲအတွင်းဝန်ကြီးချုပ်အဖြစ်သမ္မတဗလာဒီမီယာပူတင်ကရုတ်တရက်ရွေးကောက်တင်မြှောက်ခြင်းမခံရခင်အထိလူမသိသူမသိရှိနေခဲ့တဲ့မီရှူတင်ဟာသူ့ရဲ့သတင်းနှစ်ပတ်ကြာဝန်တာဝန်ထမ်းဆောင်မှုအတွင်းဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုကိုဟန်တန်းနိုင်မဲ့အစီအစဉ်တွေကိုချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မိုင်ပေါင်း2600ကျော်ရှည်လျားတဲ့တရုတ်နဲ့ရုရှားအကြားကနယ်စပ်ဒေသအားလုံးကိုပိတ်ပစ်ဖို့ဝန်ကြီးချုပ်မီရှူစတင်ကကြေညာလိုက်တာဖြစ်ပါတယ်။တနင်္ဂနွေအကြားကသတ်မှတ်နယ်မြေတွေမှာဖြတ်တန်းသွားလာနေတဲ့မော်တော်ယာဉ်တွေနဲ့ခြေလျင်ကူးလူသွားလာမှုတွေအားလုံးကိုမကြခင်မှာရပ်ဆိုင်းတော့မှာဖြစ်ကြောင်းရုရှားဒုတိယဝန်ကြီးချုပ်တတီယာနာကိုလီကိုဗာကလည်းပြောပါတယ်လက်ရှိအချိန်မှာတော့တရုတ်နဲ့ရုရှားအကြားကနယ်စပ်ကိတ်စုစုပေါင်း25ခုရှိတဲ့အထဲ16ခုကိုကြာသပတေးနေ့ညတကောင်အချိန်ကစပြီးပြည့်ပြည့်ဖို့ရုရှားအစိုးရကစီစဉ်ထားပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းရုရှားနိုင်ငံကိုကမ္ဘာလိုက်ခီးတဲ့အများဆုံးလာနေတဲ့တရုတ်နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာကိုလည်းစံကတ်တော်မှဖြစ်ကြောင်းရုရှားနိုင်ငံရဲ့ဌာနကပြောကြားလိုက်ပြီးရုရှားနိုင်ငံသားတွေတရုတ်ဘက်ကိုမတော်ဘူးလဲတိုက်တွန်းဆော်ဩနေပါတယ
်သမ္မတတော်နဲ့ထရန့်ပေါ်တရားစွပ်စုမှုကိုထက်လွတ်တော်မှကြားနာနေတာမှာသမ္မတရဲ့ဥပဒေကြိုးဆောင်ဖွင့်တဲ့တရလူအောက်လူတော်အမတ်တွေကိုတက်လူတော်အမတ်တွေကမေးခွန်းတွေမေးနေကြတာဂျာတာပရီနေဟာနောက်ဆုံးလေးပါပဲဒီတော့တည်းမှာပဲနောက်ထပ်တက်တည်ထွက်ဆိုသူတွေကိုခေါ်မလားမခေါ်ဘူးလားဆိုတာမဲခွဲဆုံးဖြတ်ကြမယ်အခြေအနေလည်းရှိနေပါတယ်ဒီမိုကရက်တက်လူတော်အမတ်တွေကသမ္မတအင်ဂျီတော်နိုင်ငံတော်လုံခြုံရေးဆိုင်ရာဂျန်ဘေးပို့ကိုဟောင်းဂျွန်ဘိုဒန်ရဲ့ထွက်ဆိုချက်တွေကိုတိတ်ကြားကျင်နေကြတာပါသမ္မတထရန့်ရဲ့နိုင်ငံရေးပြန်ပြဲဒုသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့တားဖြစ်သူဟန်တာဘိုက်ဒန်တို့အပေါ်အကြီးအကဲဆက်ဆံမှုနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလင်စကီကစုံစမ်းစစ်ဆေးမယ်လို့လူသိရှင်ကကြေညာပြီးမှသာယူကရိန်းကိုဘေးဖို့ရှိတဲ့စစ်ရေးအကူအညီဒေါ်လာပန်းလျာနီးပါးကိုဘေးဖို့သမ္မတဆမ်ကသူ့ကိုပြောခဲ့တယ်လို့မစ္စတာဘိုဒန်ကမကြခင်ထွက်မဲ့သူ့စာအုပ်ထဲမှာရေးထားတာပါမစ္စတာဘိုဒန်ရဲ့တခြားလူတွေကိုတက်တည်ပြေးလာရောက်ထွက်ဆိုရေးဆင့်ခေါ်ဖို့ဒီမိုကရက်တွေကအခိုင်အမာပြောနေပါတယ်ဒါပေမဲ့လည်းရီပပ်လီကန်အမတ်အများစုကတော့ယူကရိန်းကိုဘေးရမယ့်အကူအညီကိုသမ္မတကစိုင်းထားတာဘာမှမှားယွင်းတာမဟုတ်ဘူးလို့ဆိုပြီးမစ္စတာဘိုဒန်ပဲဖြစ်ဖြစ်တခြားဘယ်သူပဲဖြစ်ဖြစ်တက်တည်ဖြစ်လာထွက်ဆိုတာမျိုးဒါမှမဟုတ်နောက်ထပ်ထောက်ထားသည့်တွေတင်သွင်းတာမျိုးမလိုချင်ကြပါဘူ
း VOA American တဲ့နယ်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6.53 ညနဲ့ဒုတိယနိုင်ရွယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ပါဝင်ဆောင်ရွက်လာတာဟာကုလသမဂ္ဂအတွက်အလွန်အရေးပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။အာဆီယံကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးလူညုံရေးကောင်စီကိုမင်ကွန်းပြောကြားရမှာအတွင်းရေးမှူးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။အခုခါနေရဆွန့်ခွာသွားကြသူတွေနဲ့ဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုနိုင်ငံတကာကပူးပေါင်းအဖြစ်ရှာရေးဟာမရှိမဖြစ်လိုအပ်ပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေနဲ့အညီအာဆီယံနဲ့ကုလသမဂ္ဂကရှစ်တိုးဆောင်ရွက်သွားနိုင်လိမ့်မယ်လို့ပြောကြားသွားပါတယ်။ဒီလိုလှုပ်ဆောင်နိုင်မှုရိုဟင်ဂျာဒုက္ခသည်တွေသူတို့ဆန္ဒအလျောက်ဂုဏ်သိက္ခာရှိစွာနဲ့ဘေးကင်းလုံခြုံစွာပြန်လည်နိုင်ရေးအတွက်အခြေအနေကောင်းနေဖန်တီးပြနိုင်ရေးဟာအပူတပြင်းလိုအပ်နေတယ်လို့လည်းဂူတဲရက်စ်ကပြောပါတယ်။ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကလက်မခံမြင့်ဆိုထားတာပါ။ကမ္ဘာညဉ့်ဉာဉ်ရေးနဲ့လူညုံရေးအတွက်စင်ခွန်မှုတွေကြီးထွားလာနေချိန်မှာကုလသမဂ္ဂနဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုအပါအဝင်ဘက်ဆောင်ပူးပေါင်းဆောင်ရွက်မှုတွေဟာမရှိမဖြစ်လိုအပ်တယ်လို့အတွင်းရေးမှူးချုပ်ကပြောသလို2020ပြည်နှစ်အတွင်းအာဆီယံအလဲကျဥက္ကဋ္ဌအဖြစ်ရောကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်ပါတာဝန်ယူဆောင်ရွက်မဲ့ဗီယက်နမ်နိုင်ငံကိုလည်းဒီစုကျေးဇူးတင်ကြောင်းပြောပါတယ်အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့ဘက်ဆောင်ပူးပေါင်းဆောင်ရွက်မှုဟာ2021ခုမှစတင်ခဲ့တဲ့အချိန်ကစလို့အရေးပါလာခဲ့ပြီးလက်ရှိငြိမ်းချမ်းရေးနဲ့လုံခြုံရေးစင်ခေါ်မှုတွေကိုရင်ဆိုင်ဖြစ်ရှိနေတဲ့နေရာမှာခွန်အားဖြစ်ထွန်းစေတယ်လို့လည်းပြောကြားသွားပါတယ်
ဒီကနေ့တောက်တာနေလန်ဒန်စံတော်ချိန်ည7:00မှာဥရောပသမဂ္ဂ EU ကနေပြည်ထောင်ငံနှုတ်ထွက်တော်မှာဖြစ်ပါတယ်။ရှေးလျားရှုပ်ထွေးတဲ့ဆက်ဆက်ညှိနှိုင်းပွဲတွေမတိမငြိမ်နိုင်ငံရေးအခြေအနေတွေကြုံခဲ့ရပြီးဒီကိစ္စကြောင့်ပဲဝန်ကြီးချုပ်နှုတ်ထွက်ခဲ့ရပြီးတဲ့နောက် EU ကနေပြည်ထောင်ငံတရားဝင်နှုတ်ထွက်နိုင်တော်မယ့်အခြေအနေရောက်လာတာပါ။ Brexit ကိုထောက်ခံသူတွေကလန်ဒန်မြို့လယ်ကောင်နဲ့နိုင်ငံတော်ဝန်တခြားနေရာတွေမှာအောင်ပွဲခံမှုအစီအစဉ်ထားကြပြီး EU လိုလားသူတွေကလည်းမြို့တော်မှာခြေတပွဲတွေလုပ်မယ်လို့ခန့်မှန်းထားကြပါတယ်။ Brexit ကိုထောက်ခံတဲ့ British EU Parliament တွင် British အမတ်တွေကအောင်ပွဲခံပြီးအိမ်ပြန်သွားကြပေမဲ့ဝမ်းနည်းစိတ်မကောင်းဖြစ်ကြသူတွေလည်းရှိပါတယ်။
အာဖဂန်စစ်ပွဲကိုဆွေးနွေးအဖြေရှာတဲ့နီးနဲ့အဆုံးသတ်ရေးအမေရိကန်ကဥဆောင်ပြုလုပ်နေတဲ့ငင်းညာရေးဆွေးနွေးပွဲတွေကိုအီရန်အကြီးအကဲအရာရှိကဝေဖန်ပြောကြားလိုက်ပြီးငင်းညာရေးဆွေးနွေးမှုတွေမအောင်မြင်အောင်အီရန်ကတာလီဘန်ကိုအကူအညီပေးနေတယ်ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။ဂျာတာပရီနီကပါကစ္စတန်နိုင်ငံမှာပြောကြားတဲ့မင်းကွန်းတွင်ပါကစ္စတန်ဆိုင်ရာအီရန်သမ္မတကြီးအလီဟူစနီကအဲ့လိုပြောကြားလိုက်တာဖြစ်ပြီးအီရန်အနေနဲ့အာဖဂန်ငင်းညာရေးဆွေးနွေးမှုတွေကိုကန့်ကွက်စရာမရှိကြောင်းပြောကြားလိုက်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမှာမိုးကြီးရွာပြီးမြေပြိုလာတွေကြောင့်လူ6ယောက်ထက်မနည်းသေဆုံးပြီးထောင်ပေါင်းများစွာဟာရေးပေါ်ကစေးစခန်းတွေမှာခိုးလုံနေကြရတယ်လို့သဘောဝဘီအန်ဒရယ်ဆိုင်ရာအင်ဒိုနီးရှားအေဂျင်စီကကြာတာပေးနေမှာပြောပါတယ်။ဆူမထရာမြောက်ပိုင်းမှာဒီသတင်းပတ်မိုးကြီးရွာတာကနေဘီအန်ဒရယ်စတင်ခဲ့ပြီးသေဆုံးသူအများစုဟာရေနစ်တာဒါမှမဟုတ်ရေစီးနဲ့မျောပါလာတဲ့တက်လုံးတွေထိမှန်တာကြောင့်ဖြစ်တယ်လို့အေဂျင်စီကပြောပါတယ်။အဲ့ဒီဒေသမှာတရားမဝင်တစ်ခုတာကြောင့်မြေစီးလောကိုမထိနိုင်မဲ့မြေပြိုလာတွေဖြစ်ရတာလို့အလဲပိုင်းထပ်ပါနူလီဒေတာသဘောဝဘီအန်ဒရယ်ရောကြာရေးအေဂျင်စီအကြီးအကဲကပြောပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုဇော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါအခုတော့မြန်မာနဲ့နိုင်ငံကသတင်းလာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းကြောင်မဲနဲ့နမ်ဆန်ဒေတာဘက်မှာဒီရပိုင်းအတွင်းလက်နဲ့ကြီးကြီးကြားရောက်တာနဲ့မြေမြုံမှိုင်းတွေကြောင့်သေဆုံးတာနဲ့ထိခိုက်ဒဏ်ရာရတာတွေအရင်ကထက်ပိုပြီးများလာနေတယ်လို့ကြောင်မဲခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမှုကိုမထိခိုက်အောင်ထိန်းသိမ်းဆောင်ရွက်ဖို့တအားအမျိုးသမီးအဖွဲ့ကလည်းတိုက်တွန်းပါတယ် VOA သတင်းတော့ကိုမိုးစောသတင်းပေးပို့တာပါ
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအဓိကလှုပ်ရှားနေတဲ့ TNLA တအန်းပလောင်ရနက်ကရင်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကဖေဖော်ဝါရီလကုန်အထိတစ်ဖက်သက်အပြစ်ခတ်ရစဲကြောင်ကြေညာထားပေမဲ့တမရော်နဲ့သူတို့အဖွဲ့တွေကြားမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာပါဒီရက်ပိုင်းအတွင်းကြောင်မဲနဲ့နမ်ဆန်မြို့နယ်မှာရနက်ကြီးနဲ့မြေမြုံပိုင်းကြောင့်လူ၄ဦးသေဆုံးပြီး၁၁ဦးထိခိုက်ခဲ့ကြောင်ကြောင်မဲခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးအရာရှိဦးသိန်းဝင်းထွတ်ကပြောပါတယ်
ကျောင်းမင်းညူးနေတဲ့မှာမိုင်းထိပ်ဒဏ်ရတာကိုသေဆုံးတာတော့28နေရပါတော့လက်နဲ့ကြည့်ကြပြီးပေတာသားမိနှစ်ဦးတစ်နှစ်ကြောင့်ပေတာတစ်ဦးပြည့်စည်သွားတဲ့အရင်ရှစ်လုံးလက်နဲ့ကြောင့်ပြည့်စည်တာနမ်ဆန်မှာကျွန်တော်မိုင်းထိပ်ကနှစ်ဦးသေဆုံးတာတစ်ဦးသူလည်းမိုင်းနေပြီရပါတော့
ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကမိုင်းကြောင့်ထိခိုက်ဒဏ်ရာရသူတွေကို9000ကျပ်နဲ့သေဆုံးသူတွေကို3000ကျပ်ထောက်ပံ့ပေးသလိုပျက်စီးသွားတဲ့နေအိမ်တွေကိုလည်းအင်တန်ဘိုးအလိုက်ထောက်ပံ့ပေးတာတွေရှိကြောင်းပြောပါတယ်။ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA တအန်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်။
တမန်မလေးကတော့28ရက်နေ့ကတော့တက်ပွဲဖြစ်တယ်ဒီမိုင်းငေါ်မြို့နယ်ခွဲအာချုပ်ရွာအောက်ဘက်မှာတနေရာဖြစ်တယ်ဒီကျောင်းမင်းမြို့နယ်တဲ့ကအကြောင်းညောင်မောင်းရွာအထက်ဘက်မှာတနေရာဖြစ်တယ
်ညောင်မောင်းရွာတိုက်ပွဲမှာတော့တိုက်ပွဲဖြစ်ပြီးတဲ့နောက်တမရော်ဘက်ကရွာတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်သားမီးနှစ်ယောက်သေဆုံးခဲ့ကြောင်းဗိုလ်မှူးတိုက်အိုက်ကျော်ကပြောပါတယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ်
အဲ့မှာတိုက်ပွဲဖြစ်ခဲ့တာတော့ရှိတယ်။တောက်ခီကြီးရရဲ့အနောက်ကောင်ဘက်မှာဖြစ်ခဲ့တာပါဗျ။အဲအဲ့ဒီမှာတော့နှစ်ဖက်တိုက်ပွဲကြမှာဖြစ်တာဖြစ်တဲ့အတွက်ကြောင့်လက်နက်ကြီးဒီတပ်ဖက်ကလုပ်တဲ့ဟာလား။ဟိုဘက် CNL ဘက်ကဖြစ်တဲ့ဟာလားတော့ကျွန်တော်တို့သိရတာခွဲခြားမသိပါဘူးဗျ
။ဇန်နဝါရီလ28ရက်နေ့မနက်ပိုင်းကလည်းမိုင်းကောမြို့နယ်ကွန်ဆလန်ကျေးရွာမှာမြေမြုံပိုင်းနင်းမိတာကြောင့်ထင်းရှားသွားတဲ့သားမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပြီးလာရှိုးစေယုံကိုပို့ဆောင်ခဲ့ရပါတယ်။ဒီထိခိုက်မှုဟာ TNLA ကထောင်ထားတဲ့မိုင်းကြောင့်ဖြစ်ကြောင်းတမရော်ကသတင်းထုတ်ပြန်ပါတယ်။ဗိုလ်မှူးတိုက်ကျော်ကတော့ကြောင်မဲမိုင်းကောနမ်ဆန်မြို့နယ်ရီအတွင်းကသူတို့ရဲ့တပ်စခန်းတွေကိုအစိုးရတပ်ကထိုးစစ်ဆင်တာကြောင့်ဒီဇင်ဘာနဲ့ဇန်နဝါရီလဆန်းပိုင်းကစုခွာခဲ့ရကြောင်းဒီစခန်းတွေမှာထောင်ထားတဲ့မိုင်းတွေကိုပြန်လည်ဝင်ရောက်နိုင်တဲ့နေရာအထိရှင်းလင်းတာရှိပေမဲ့အကုန်မရှင်းလင်းရသေးကြောင်းနဲ့တချို့မိုင်းတွေကတမ်ရော့ဘက်ကထောင်တာတွေလည်းရှိကြောင်းပြောပါတယ်။တအန်းအမျိုးသမီးအဖွဲ့ GWO ကတော့လူမှုကိုထိခိုက်စေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့အတွက်နှစ်ဖက်လက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေးချီစင်ကားကပြောပါတယ်။
ဒီနိုင်တော့ဒဲလနဲ့ကင်မစူဒီမိုင်းတုံးပြမှုတွေကိုရှော့ချစေခြင်းနဲ့ပြည်နိုင်တော့ရပ်တန့်နေတာဖြစ်စေချင်တာပေါ့နော်
ရှမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲအတွင်လက်နက်ကြီးကြီးကြားရောက်တာမြေမြုံမိုင်းထိတာအပြင်အရတားတွေကိုတနက်နဲ့ပြစ်ခတ်တပ်ဖြတ်တာတွေလည်းရှိနေပါတယ်ဒီလိုအရတားတွေတပ်ဖြတ်တာကိုရတန်းဖို့နဲ့တပ်ဖြတ်ခံရသူတွေအတွက်တရားမျှတမှုဖော်ဆောင်ဖို့ကိုလည်းတီဒီဘလူးအိုကတိုက်တွန်းထားပါတယ် ဒီလ24ရက်နေ့ကကောက်ခိုင်မြို့နယ်ဝေခုတ်ကျေးရွာမှာကျောင်းဆရာမတအူးနဲ့နှစ်ဆယ့်ရှစ်ရက်နေ့ကဒီဘောမြို့နယ်ကုန်းပုံကျေးရွာအနီးမှာအမျိုးသားနှစ်ယောက်နဲ့အမျိုးသမီးတစ်ယောက်တို့တပ်ဖြတ်ခံခဲ့ရပါတယ်။ကျောင်းဆရာမကိုပြစ်ဒတ်သူကတော့
တမရတော်နယ်ထရန့်ကိုတရားဆွဲဆိုတာတဲ့အမှုမှာတက်တည်တွေထက်ခေါ်စစ်ဆေးမစေအထက်လွှတ်တော်ကတောက်ကြဒီကနေ့မဲခွဲဆုံးဖြတ်မယ်လို့ညွှန်လင်းရပါတယ်။ထရန့်မှာရှေ့သတင်းပတ်နိုင်ငံတော်အခြေပြမေကွန်ပြောဖို့ရှိပြီးဒီမေကွန်ဟာသူ့ကိုယာရုကဖယ်ရှားဖို့ကြိုးပမ်းတဲ့တရားဆွဲဆိုချက်တွေကြားနာနေချိန်တိုင်းပြည်ကိုပြောရတဲ့မေကွန်လည်းဖြစ်လာနိုင်ပါတယ်။သမိုင်းမှာတမရဟောင်းဘီလ်ကလင တယ်။အရင်သမရနှစ်ဦးရဲ့လှုပ်ဆောင်ချက်ကနေသမရထရန့်ဘာရီသင်ခန်းစာယူမှလဲဆိုတာကို VOA အင်ဗျူရောသတင်းတော့ပက်စီဝီဒါကူဆွာရာသတင်းပေးပို့ထားတာကိုကိုသိန်းထိုက်ဦးပြောပြမှာပါ။
The President of the United States.
ရာထူးကဖေရှားကိုကြိုးစားကြတဲ့တရားစွဲတာတွေရင်ဆိုင်ရတဲ့အချိန်နိုင်ငံတော်ခြေပြမိန်ကွန်းတိုင်းပြည်ကိုပြောတဲ့သမ္မတတွေထဲမှာဒေါ်လင်ထရန့်ဟာတတိယမြောက်သမ္မတဖြစ်လာပါလိမ့်မယ်။1999ခုနှစ်တုန်းကတော့သမ္မတဟော့ဘီကလင်တန်က
Let us lift our eyes as
ရာထူးနေ့တစ်ခုအဆုံးသတ်တော့မယ့်အချိန်အဆုံးဆုံးနေရာကနေဒီတိုင်းပြည်ရဲ့ရှေ့ရီးကိုနိုင်ငံတစ်ခုရဲ့အဖြစ်မျှော်ကြည့်ရင်ကျွန်တော်တို့ခြေတဲ့တိုင်းပြည်အတွက်ကြိုးပမ်းမှုအားလုံးဖခင်သခင်ကောင်းချီးပေးပါစေလို့ဆုတောင်းအောင်ပါ
1994ခုနှစ်ဝါတာဂိတ်ရှုပ်တော်ပုံကြောင့်တရားစွဲခံရတဲ့အချိန်သမ္မတဟောင်းရစ်ချတ်နီစင်ကမင်းကွန်းထဲမှာသူ့ကိုယ်သူခုခံပြောဆိုသွားပါတယ
် I believe the time is
ဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေရောတခြားစုံစမ်းစစ်ဆေးမှုတွေပါအဆုံးသတ်တဲ့အချိန်ရောက်ပြီလို့ကျွန်တော်ယုံကြည်ပါတယ်ဝါတာဂိတ်ကိစ္စကတစ်နှစ်ဆိုတာလုံလောက်နေပါပြီ
သမ္မတဟောင်းဘီကလင်တန်ကတော့ရစ်ချတ်နီစင်လို့မတုံ့ပြန်ခဲ့ဘူးလို့လေးလာသုံးသက်သူတို့ဖြစ်တဲ့ဘန်ဒါဘီလ်တက်သူကသောမတ်စ်ရက်စ်ကပြောပါတယ်
It was a very optimistic upbeat
တိတ်ကိုအကောင်းမြင်မျှော်လင့်တဲ့အမေရိကန်ပြည်ထောင်စုအခြေအနေစိတ်လှုပ်ရှားစရာအားရစရာမိန်ကွန်းတစ်ခုပါအမေရိကန်စီးပွားရေးဘလောက်အင်အားကောင်းတယ်လုပ်ကိုင်တွေဘလောက်ဖန်တီးနိုင်ခဲ့ပြီးပြန်လည်နိုးထလာတယ်ဆိုတာကိုပါဒါပေမဲ့တရားစွဲအရေးယူတဲ့ကိစ္စကိုလုံးဝဥပိ္ပခာပြုပြီးပြောသွားခဲ့တာပ
ါလာမယ့်ဖေဖော်ဝါရီလ5ရက်နေ့ထရန့်ပြောမယ့်နိုင်ငံတော်ခြေပြမိန်ကွန်းဟာနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်သူ့အတွက်အရေးကြီးတဲ့မိန်ကွန်းတရက်ပ
ါ The economy is roaring along
ဒီဘဝကြီးကတော့ရှောက်အောင်မြင်နေတယ်အလုပ်လက်မဲ့နှုံကအကြီးကြီးကြောက်တယ်တကယ်တော့အာဖရိကနယ်ပွားအမေရိကန်တွေနဲ့စပိန်စကားပြော Hispanic တွေကြားမှာအလုပ်လက်မဲ့နှုံကမကြုံဘူးလောက်အောင်နေနေတယ်အခုဒီလွတ်တော်မှာတရားစွဲတာပါဝင်ဘာတွေပဲဖြစ်နေဖြစ်နေဒီအောင်မြင်မှုတွေကိုသမရအနေနဲ့ပြောချင်မယ်လို့ကျွန်တော်ထင်တယ
်ဘေကလင်နာရဲ့အမှုကိုအထက်လွတ်တော်ကတရားစီလွတ်ခဲ့ပါတယ်သမရနေစင်ကတော့သူ့ကိုတရားမစွဲခင်နှုတ်ထွက်သွားခဲ့တာပါအခုသမ္မတထရန့်ရဲ့တုံ့ပြန်ပြောဆိုပုံတွေထဲမှာအရင်သမ္မတနှောင်းရဲ့တုံ့ပြန်ပြောခဲ့ပုံတွေရောထွေးနေမယ်လို့လေးလာသုံးသက်သူသောမတ်ရက်စ်ကခံမှန်းပါတယ
် We will probably extol the
သူ့ဆိုရရဲ့အောင်မြင်မှုတွေကိုအဓိကစီးပွားရေးကိစ္စကိုသူအကြီးအကျယ်ဂုဏ်ယူပြောဆိုကောင်ပြောဆိုပါလိမ့်မယ်တရားစွဲနေတဲ့ကိစ္စကိုထည့်ပြောခြင်းပြောမယ်ဒီမိုကရက်တီနဲ့ဒီကိစ္စသူတို့မူဝါဒတွေကိုလည်းသမ္မတအနေနဲ့အကြီးအကျယ်တိုက်ခိုက်ကောင်တိုက်ခိုက်နိုင်ပါတယ်
လက်တလောဒေါ်လင်ထရန့်ရဲ့လူလူရဲ့တွေးဆပွဲဒီမှာပြောဆိုချက်တွေကရှေ့ကိုခံမနိုင်မဲ့ရင်ညွှန်းချက်တွေဖြစ်ခဲ့မယ်ဆိုရင်သူ့ကိုတရားစွဲတဲ့ကျောင်းသားပွဲအခြေအနေဘာပဲဖြစ်ဖြစ်သမ္မတထရန့်ရဲ့အလားအလာကောင်းနေတယ်လို့ပဲခံမှန်းပြောနိုင်ပါလိမ့်မယ
်
ဒီနေ့နိုဝင်ဘာမှာကျွန်တော်တို့အောက်လွတ်တော်မှာပြန်အနိုင်ရကိုရရမယ်အထက်လွတ်တော်မှာလည်းအများစုနဲ့ထိန်းချုပ်ထားပြီးအိမ်မြူတော်ကိုပြန်သိမ့်မဲ့ရမယ်ဆိုပြီးလူလူနဲ့တွေးဆပွဲဒီမှာပြောဆိုနေကြပါခင်ဗျာ
ဟိုသိန်းနာကိုပြောပြသွားတာပါအခုတခါဆက်ပြီးနားဆင်ရမှာကရေခဲဖုံးနေတဲ့အန္တာတိကတိုက်ကိုကမ္ဘာတတမမြောက်တိုက်ကြီးအဖြစ်လွန်ခဲ့တဲ့နှစ်ပေါင်း200မှာရှာပွေတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံပေါင်းစုံကပိုင်နဲ့နေမီရရှိဖို့စ조사ခဲ့ကြပါတယ်။1959ခုနှစ်မှာတော့ဒီတိုက်ကြီးကိုအကာအကွယ်ပေးဖို့အန္တာတိကစာချုပ်ကိုနိုင်ငံအများလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ဒီစာချုပ်ဟာဥရုယာတီပြောင်းလဲမှုကြောင့်ထွက်ပေါ်လာတဲ့စိန်ခေါ်ချက်တွေကိုကြိုတင်မှန်းဆနိုင်စွာမရှိခဲ့ပါဘူး။ VOA သတင်းတော် Arash Ara Basri သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းပြောပြမှာပါ
တစ်သားကိုယ်တိုင်နဲ့တိဆောက်ထားတဲ့ပင်လယ်ကူးတင်မောကြီးတွေကိုအသုံးပြုပြီးလက်မြေစွန်းစားရှောက်ဖွေသူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း200ကရေခဲအဖြစ်ဖုံးလွှမ်းနေတဲ့အန္တာတိကတိုက်ကြီးကိုရှာဖွေတွေ့ရှိခဲ့ကြပါတယ်။သူတို့ဒီတိုက်တစ်ကြီးကိုရှာဖွေတွေ့ရှိကြပုံကို Blinthor Ship တင်မောကုမ္ပဏီက Clive Gray ကအခုလိုတွေးဆပြောပြခဲ့ပါတယ်
။ Now he'd been down there all the world was on the charts was ice.
အဲ့ဒီအချိန်ကဘယ်သူကမှအန္တာတိကတိုက်ကိုမရောက်ဖူးခဲ့ကြပါဘူး။မြေပုံပေါ်မှာတွေ့ရမှအားလုံးကရေခဲတွေကြည့်ပါပဲ။ဒါကြောင့်သူတို့တွေတကယ်တော့မြေပုံလမ်းကြောင်းကိုလွန်သွားပြီးဒီတိုက်ကြီးကိုတွေ့ခဲ့ကြတာပါ။အ
န္တာတိကတိုက်ကိုအသစ်ရှာတွေ့တဲ့ပိုင်းနဲ့နေပြီလို့ကြေညာပြီးနိုင်ငံတွေကအလံတွေလွတ်ထူနေတဲ့အချိန်တည်းမှာပဲစီးပွားရှာခြင်းတဲ့လူတွေကလည်းအန္တာတိကတိုက်ကိုသွားကြပါတယ်။နောက်ဆုံး1959ခုနှစ်ရောက်တော့မှပဲနိုင်ငံပေါင်းစုံပါဝင်လက်မှတ်ရေးထိုးထားတဲ့အန္တာတိကသဘောတူစာချုပ်အန္တာတိကထရီတီကိုရရှိခဲ့တာပါ။အဲဒီစာချုပ်ကိုလက်မှတ်ရေးထိုးတဲ့နိုင်ငံတွေကအသစ်ရှာဖွေတွေ့ရှိခဲ့တဲ့ဒီတိုက်သည့်ကြီးကိုငြိမ်းချမ်းရေးနဲ့သိပ္ပံဆိုင်ရာစူးစမ်းရှာဖွေရေးမှာပူးပေါင်းအသုံးပြုမယ်လို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့ဥရုယာတီပြောင်းလဲလာတာခီးသွွားလုပ်ငန်းအရှိန်မြင့်လာတာနဲ့စီးပွားဖြစ်ငါဖန်းတာအရင်ထက်ပိုခက်ခဲလာတာတွေဟာအန္တတိကတိုက်ကြီးအဖို့စိတ်ခေါ်မှုတွေပို့ပြီးကြုံတွေ့ရတော့မယ်ဆိုတဲ့အဓိပ္ပာယ်ဖြစ်လာခဲ့ပါတယ်။ဒီချက်တွေကြောင့်နိုင်ငံတွေဘယ်လိုပြုမှုလာမလဲဆိုတာကိုလည်းဗြိတိန်နိုင်ငံ Royal Holloway တက္ကသိုလ်ကပထဝီနိုင်ငံရေးပမောက္ခ Klaus Dotz ကအခုလိုပြောပါတယ
်။ Also means that countries like China are going to become increasingly dominant.In demanding a voice about how Antarctica.
ပြည်လို့နိုင်ငံမျိုးတွေကလည်းဒီတိုက်ကြီးကိုဘယ်လိုအုပ်ချုပ်မလဲတောင်းဆိုတဲ့နေရာမှာပူပြီးအခရာကြတဲ့နေရာကပါလာပါလိမ့်မယ
်။အန္တာတိကတိုက်အပေါ်နိုင်ငံစုံကခြေချကြတဲ့နေတွေပဲပင်လယ်ရင်ပြင်နာပြင်မြစ်တက်နေတာကလည်းနိုင်ငံစုံရင်ဆိုင်နေရတဲ့ဘေးရန်တွေတခုဖြစ်ပါတယ်။ဒီရန်တွေကိုရင်ဆိုင်ပြင်ရှေးရီမှာနိုင်ငံတွေလက်တွဲဆောင်ရွက်ကြဖို့ဖြစ်လာခဲ့ပါပြီ။ဗြိတိန်နိုင်ငံသားကြီးအရာရှိ Jay Rumble ကသူတို့အန္တာတိကတိုက်ကိုဘာကြောင့်ဒီလောက်လိမ့်လာနေရတယ်လဲဆိုတာကိုအခုလိုပြောပြပါရစေ
။ The reason we study it so hard is because the water that is going to melt from Antarctica will arrive around the coast of the UK. The evidence
ကျမတို့ဒီလောက်ထိလိမ့်လာနေရတဲ့အကြောင်းရင်းကတော့အန္တာတိကကနေပျော်ကျလာမဲ့ရွေတွေဟာတနေ့မှဗြိတိရှားကမ်းခြေကိုရောက်လာမှဆိုလို့ပါ။လက်ရှိစာချုပ်အရာအနာတိကတိုက်ကိုနားလည်နိုင်မှုနိုင်ငံတွေပူးပေါင်းဆောင်ရွက်မှပိုကောင်းတယ်ဆိုတဲ့အထောက်အထားတွေလည်းရှိပါတယ်။ပြီးတော့ဒီတိုက်ကြီးကိုဘယ်လိုအုပ်ချုပ်မလဲဆိုတာကိုတနိုင်ငံတွေကပြောနေတာတဲ့ပူပေါင်းဆောင်ရွက်ပြီးပြောမှပို့ပြီးတော့ပြောရေးဆိုခွင့်ရှိလာမှာဖြစ်ပါတယ်
။ဒီကြကြပြောရရင်တော့နေပြည်တော်စူဇန်ရှာဖွေသူတွေဟာကမ္ဘာတောင်ပတ်စုံကအန္တာတိကတိုက်ကြီးကို1820ခုနှစ်ကရှာဖွေတွေ့ရှိခဲ့တာပါ။1959ခုနှစ်မှာရရှိခဲ့တဲ့အန္တာတိကစာချုပ်ကိုတော့နိုင်ငံပေါင်း17နိုင်ငံကစတင်လက်မှတ်ရေးထိုးထားရကနေအခုအခါလက်မှတ်ရေးထိုးထားတဲ့စာချုပ်အဖွဲ့ဝင်နိုင်ငံပေါင်း50ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
ကိုရဲမင်းထွန်းရဲ့တင်ပြချက်ဖြစ်ပါတယ်ဒီနေ့ဟာကုလသမဂ္ဂရဲ့စင်ရတုနှစ်ဖြစ်ပါတယ်ကမ္ဘာညဉ့်ဉန်းရေးလုံခြုံရေးပြဿနာတွေကိုထိန်းသိမ်းနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးကကြိုးပမ်းနေချိန်မှာပဲကုလသမဂ္ဂတည်ထောင်ခြင်း85နှစ်ပြည့်အထိမ်းအမှတ်ပွဲတွေကျင်းပဖို့ကိုလည်းပြင်ဆင်နေပါတယ်ဂျနီဗာကုလသမဂ္ဂရုံးချုပ်ကနေLisa Schlein ပြပို့ထားတဲ့သတင်းကိုတင်ပြချင်ပါတယ်။ဒုတိယကမ္ဘာစစ်အပြီးမှာအဲဒီလိုစိတ်မချမ်းမြေ့ပွဲပြိပခမျိုးထပ်မဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့1945အောက်တိုဘာ24ရက်နေ့မှာကုလသမဂ္ဂအဖွဲ့ကြီးကိုတည်ထောင်ခဲ့တာပါ။ဟိုအရင်ရှိခဲ့တဲ့ League of Nations ကနိုင်ငံပေါင်းချုပ်အသင်းကြီးဟာကမ္ဘာညဉ့်ဉန်းရေးလုံခြုံရေးကိုမထိန်းသိမ်းနိုင်ခဲ့တာကြောင့် United Nations ကကုလသမဂ္ဂအဖွဲ့အစ်ကဒါကိုအောင်မြင်အောင်လုံးနိုင်လိမ့်မယ်လို့ကုလသမဂ္ဂစဖွဲ့ချိန်မှာပါခဲ့တဲ့အဖွဲ့ဝင်52နိုင်ငံကမျှော်လင့်ခဲ့ကြပါတယ်။85နှစ်ပြည့်ကုလသမဂ္ဂတည်ထောင်ခြင်းအထိမ်းအမှတ်ပွဲကျင်းပနိုင်ရေးပြင်ဆင်ဖို့အတွက်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Fabrizio Hoschild ကိုအထူးအကြံပေးဖြင့်တာဝန်ပေးထားပါတယ်။ကုလသမဂ္ဂသက်တမ်း85နှစ်ရှိလာပေမဲ့ရည်ရွယ်ချက်တွေအခုထိအထမမြောက်သေးဘူးလို့သူကဝန်ခံပြောဆိုပြီးပြည်ပကတွေပိုပြီးလဲပြင်းထန်လာပေမဲ့တချို့သောမဟာအင်အားကြီးနိုင်ငံတွေကဒါကိုလှစ်လျူရှုထားတယ်လို့သူကဝေဖန်ပါတယ
် But at the moment the conflict resolution aspect of the United Nations
လောလောဆယ်မှာပဋိပက္ခနာဆိုင်ရာကုလသမဂ္ဂဆုံးဖြတ်ချက်တွေလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုကြည့်ရင်ပြထားတဲ့ဂတိကိုအကောင့်ထဲဖော်နိုင်ကြတာမျိုးမရှိဘူးဆိုတာရှင်းပါတယ် CIS ကြောင့်လူထောင်ပေါင်းချီစစ်ဆွန်ရတာကစစ်ကြီးခိုက်ဝဲရာသာတကပဲဖြစ်ပါတယ်
ဒီလိုဆုံးရှုံးမှုတွေရှိခဲ့ပေမဲ့ လွန်ခဲ့တဲ့85နှစ်အတွင်းကမ္ဘာတစ်လွှားမှာလူမှုရေးစီးပွားရေးနဲ့လူအခွင့်အရေးကိစ္စတွေမှာတည်တာတဲ့အောင်မြင်မှုတွေရအောင်လုပ်ခဲ့ရမှာဖြစ်တယ်လို့ Hostchai ကပြောပါတယ
် The average life expectancy when the UN was founded
တကယ်လို့ကျန်းမာရေးကိစ္စတွေကိုကြည့်မယ်ဆိုရင်ကုလသမဂ္ဂတည်ထောင်ချိန်တုန်းကပြည်မြလူသက်တမ်းကိုအနည်း90ပဲရှိမယ်လို့မျှော်လင့်နေကြတာပါဒီကနေ့ကာလမှာတော့85နှစ်ဝန်းကျင်ဖြစ်လာတာကြောင့်လူတွေအသက်25နှစ်ပိုနေရတဲ့သဘောဖြစ်ပါတယ်စီးရင်မွေးတည်မှုပပျောက်ရေးအကြောင်းတွေးမယ်ဆိုရင်တော့ကုလသမဂ္ဂစတင်ထူထောင်ချိန်မှာကမ္ဘာစီးရင်မှုက90ရာခိုင်နှုန်းလောက်မှရှိနေခဲ့ရတာအခုဆိုရင်10ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ
်ဒါမဲ့အောက်တိုဘာ24ကုလသမဂ္ဂ85နှစ်ပြည့်အချိန်မှာအထူးအစီအစဉ်တွေအထိမ့်မှတ်ပွဲကျင်းပဖို့ရှိနေပါတယ်ခင်ဗျာပြည်ဝရဲ့တောက်ချန်နေမနဲ့ကင်းအစီအစဉ်တွေကိုကျင်းဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီးတန့်စင်ကပြောပြမှာပါ
မြန်မာနိုင်ငံတွင်းကပလတ်စတစ်အမိုက်ပြဿနာကအင်မတန်ရှုပ်ထွေးလွန်နေဆွဲကောင်းစဉ်နဲ့ဆာရာပက်ဒရီယာရေးသားထားတဲ့စာမားကို halfpost.com မှာဖတ်ရပါတယ်2017နောက်ပိုင်းမြန်မာနိုင်ငံပွင့်လင်းလာတဲ့နောက်ပိုင်းမှာတစ်ခါသုံးပလတ်စတစ်သုံးလမှုတွေပိုများလာပါတယ်ဒါရဲ့ကောင်းကျိုးကတော့တည်ယူပို့ဆောင်ရလွဲကူတာအစားအသောက်တွေတင်းစီးဖို့လွဲလာတာအစားအစာတွေတော်ုံနဲ့မပုတ်သွားတော့အလီလစ်နေတာနဲ့ပိုပြော့တန်ရှင်းလာတာတွေဖြစ်ပါတယ်ပြဿနာကတော့ပလတ်စတစ်အမိုက်တွေကိုစနစ်တကျစွန့်ပစ်တဲ့စနစ်မရှိတာကြောင့်ရေမြောင်းတွေပိတ်ဆို့တာမြေချောင်းတွေမှာပလတ်စတစ်အမိုက်တွေနဲ့ပြည့်နေပြီးတော့ပင်လယ်ထဲကိုပလတ်စတစ်အမိုက်တွေရောက်သွားတာအမိုက်တွေကိုပုံပြီးတော့မီးရှို့တာတွေကြောင့်အဆိပ်ဝင်မီးခိုးတွေကိုရှူမိတာစတဲ့ဆိုးကျိုးတွေရှိတဲ့အကြောင်းထောက်ပြထားပါတယ်တိုင်းမနေတကယ်အလုပ်ဖြစ်မဲ့တခြားအစားထိုးနည်းလမ်းမရှိဘဲနဲ့တော့တစ်ခါသုံးပလတ်စတစ်အိတ်တွေလုံးဝမသုံးရဆိုပြီးတော့ပိတ်ပင်လို့မရဘူးလို့ဆိုပါတယ်ဒီလိုပိတ်ပြီးရင်တစ်ခါသုံးပလတ်စတစ်ကိုနေ့စဉ်သုံးနေရတဲ့လမ်းမီးစည်းတွေတွေလိုအခြေခံလူတန်းစားတွေရဲ့ဝန်ကြီးကိုထိခိုက်နိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံကပလတ်စတစ်အမိုက်ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဆိုရင်အစိုးရအနေနဲ့စနစ်ကျတဲ့အမိုက်ရှင်းစနစ်ချမှတ်ဖို့နဲ့ကိုကာကိုလာလိုအနောက်တိုင်းကုမ္ပဏီကြီးတွေအနေနဲ့ကိုထုတ်ကုန်အတွက်ကိုတာဝန်ယူပြီးတော့အမိုက်သိန်းစနစ်ချမှတ်ဖို့လိုအပ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်လူတွေရဲ့တကယ်လိုအပ်ချက်ကိုအလေးပေးစဉ်းစားပြီးတော့အဖြေရှားမယ်လို့ရည်တားထားတာကိုဖတ်ရပါတယ်ရှင်VN နဲ့မြန်မာနယ်စပ်မြို့တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအပေါ်စိုးရိမ်ကြောက်ရွံ့မှုတွေနဲ့ခြောက်ခြားနေကြတဲ့ဆွေကောင်းစင်နဲ့တိုမိုယာအိုနီရှိနဲ့ယူအီချီနီတာတို့ပူးတွဲရေးသားထားတဲ့စောင်းမကူတော့ asia.nikkei.com မှာဖတ်ရပါတယ်။တရုတ်နဲ့ထိစပ်နေတဲ့ VN နဲ့မြန်မာနယ်စပ်မြို့တွေမှာကိုရိုနာဗိုင်းရပ်စ်အတွက်စိုးရိမ်မှုတွေကကျန်းမာရေးအတွက်သာမကစီးပွားရေးကိုလည်းထိခိုက်မှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။နှစ်ဖက်အာဏာပိုင်တွေဘက်ကတန့်တက်တင်းကျပ်မှုတွေထုတ်ပြန်ခဲ့တဲ့အတွက်နေဆက်မြို့တွေမှာရှိနေတဲ့သူတွေအတွက်ကောလာဟာလနဲ့မတိမချာမရေရာတရင်တွေဟာခြေနေကိုပို့ပြီးတော့စိုးရိမ်စီပြီးတော့ခီးသွလာရင်းနဲ့တခြားစီးပွားရေးလုပ်ငန်းတွေကိုစတင်ပြီးတော့ထိခိုက်လာနေပြီလို့ဆိုပါတယ်။ရှမ်းပြည်နယ်အရှိချမ်းတရုတ်မြန်မာနေဆက်မှာဟင်းလီဟင်းရဲနဲ့အတီးနယ်ရောင်းဝယ်ရေးကအစရက်တန်သွားတယ်ဆိုပြီးတော့မူဆယ်မြို့နေဆက်ကုန်သွယ်ရေးတာဝန်ရှိသူကိုကူကားပြီးတော့ဖော်ပြထားပါတယ်။တရုတ်နိုင်ငံမှာခီးသွွာလာခွင့်ကန့်သက်ထားတဲ့အတွက်လည်းမြန်မာဘက်နေဆက်စည်းတွေမှာတရုတ်ဘက်ကဝယ်သူတွေအနည်းချင်းပဲရှိတော့တယ်လို့လည်းဆိုပါတယ်။ယူနန်ပြည်နယ်နဲ့နေဆက်ချင်းတိဆက်နေတဲ့မြန်မာဘက်ချက်မှာဗဟိုဆွေရဩစာတရားမှုနဲ့ပြီးတော့ယူနေစုတိုင်းရင်းသားတွေထိန်းချုပ်ထားတဲ့ဒေသတွေမှာတော့ကိုနီးကိုဟန်နဲ့ကာကွယ်တားဆီးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာကို UWSA ဝါပီသွေးစီညီညွတ်ရေးတပ်ကလှုပ်ဆောင်ပုံနဲ့တတကပြီးပြီးတော့ဖော်ပြထားပါတယ်ရှင်။
မရည်တဲ့နေပြောပြသွားတာပါခင်ဗျာမကြခင်ကျန်းမာရေးအစီအစဉ်တင်ဆက်တဲ့အခါမှာတော့ကိုရိုနာဗိုင်းရပ်စ်အကြောင်းရှောင်းရန်ဆောင်းရန်တွေကိုတင်ပြသွားဖို့ရှိပါတယ
်ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနမီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ဥအောင်ခင်ရဲ့မြမာရေး30ချက်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အထူးသဖြင့်ဒီအုတ်ချုပ်ရေးမှုတို့ဒီရောသူရသားတွေအားလုံးပေါ့ဗျာသူတို့ကတော့လုံးဝဖြစ်မှန်ကိုမပြောရဲကြဘူးဖြစ်နေတယ်အဲဒါကြောင့်တော့ဘာမှလုပ်လို့မရဘူးအဓိကတော့
တိုင်းရင်းသားဒေသတွေမှာထူးခြားတဲ့ဖြစ်စဉ်တွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာနောက်ပိုင်းတင်ဆက်တဲ့အခါအပြည့်စုံနားဆင်နေမှာဖြစ်ပါတယ်အခုတော့ဥအောင်ခင်ရဲ့မြမာရေး30ချက်ပါမြမာပြည်တွင်းအကြောင်းပြီးတွေးဟာအပျော်စားတက်နှုအမျိုးအစားဖြစ်တာကြောင့်လျှက်စစ်တာအားထုတ်လို့ရမှာတုံးရင်ပအဝန်းကျင်ကိုညဉ့်ညမ်းစေပါတယ်ဒါကြောင့်လျှက်စစ်တာအားထုတ်ရမှာကြောင်မီသွေးတန့်စင်တဲ့အတတ်ပညာကိုအသုံးပြုဖို့ဒါမှမဟုတ်လေနိုင်ငံခြားကကြောင်မီသွေးအမာစားကိုသာသုံးဖို့ဥအောင်ခင်ကသုံးသပ်တင်ပြထားပါတယ
်အာဆီယံဒေသမှာကြောင်မီသွေးတန်ချိန်တန်ပေါင်း3000လီဘာရှိမယ်လို့ခန့်မှန်းကြပါတယ်ဒီထဲမှာအပျော်စားကြောင်မီသွေးက60ရာခိုင်နှုန်းနဲ့အမာသားက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာအများဆုံးရှိတယ်လို့အာဆီယံသက်ဆိုင်ကြောင်မီသွေးအတတ်ပညာလက်ဆွဲကျမ်းအာဆီယံ Clean Coal Technology Handbook မှာဖော်ပြပါတယ်။2030မှာအာဆီယံစွမ်းအင်ပမာဏရဲ့40ရာခိုင်နှုန်းဟာကြောင်မီသွေးဖြစ်မယ်လို့မျှော်လင့်ရပါတယ်။ရာခိုင်နှုန်းဖြစ်မီးရနေတဲ့အာဆီယံနိုင်ငံတွေထဲမှာမလေးရှားနဲ့ဗီယက်နမ်မှာကြောင်မီးသွေးအများဆုံးသုံးပါတယ်ဒုတိယအများဆုံးသုံးသူကတော့အင်ဒိုနီးရှားနဲ့ထိုင်းဖြစ်ပါတယ်သက်ဆင်တဲ့ကြောင်မီးသွေးသုံးအတတ်ပညာ Clean Coal Technology ကိုသုံးနိုင်အောင်ဒီနိုင်ငံတွေကြိုးပမ်းနေကြပါတယ်ကြောင်မီးသွေးသုံးမှုအ ਨੇ ဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ရပ်ပြည်နယ်တီချစ်ကြောင်မီးသွေးဓာတ်အားစက်ရုံတစ်ခုတည်းတဲ့ပြင်ကြောင်မီးသွေးစမ်းအင်နာမည်ပြည့်နေပုံရပါတယ်ထိုင်းနိုင်ငံရဲ့ကြောင်မီးသွေးအပျော်စား95ရာခိုင်နှုန်းဟာမင်းမော့ကထွက်လို့မင်းမော့ဒါအစက်ယုံဟာအညဉ့်ညမ်းဆုံးနဲ့အန္တရာယ်အပေးဆုံးဖြစ်နေပါလေ။ထိုင်းရဲ့စွမ်းအင်မှာကြောင်မီးသွေးက73ရာခိုင်နှုန်းပါဝင်ပါလေ
။ထိုင်းနိုင်ငံမှာသုံးတဲ့ကြောင်မီးသွေးစွမ်းအင်မှာပြည်တွင်းအတွက်အပျော်စားကိုသုံးတာကနည်းပြီးနိုင်ငံခြားကတင်သွင်းတဲ့ B2 minutes ကြောင်မီးသွေးအမာစားကိုသုံးတာများပါလေ။ကြောင်မီးသွေးစွမ်းအင်73ရာခိုင်နှုန်းရှိတဲ့အနေနဲ့ပြည်တွင်းအတွက်အပျော်စားက100ရာခိုင်နှုန်းနိုင်ငံခြားကတင်သွင်းတဲ့အမာစားက12ရာခိုင်နှုန်းဖြစ်ပါတယ်မြန်မာပြည်မှာကြောင်မီးသွေးတွေ့နိုင်တဲ့နေရာ900လောက်ရှိပြီးတန်ချိန်တန်း940ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်အမျိုးအစားကတော့တက်တန်းနှုအပျော်စားအညိုရောင်ဖြစ်တဲ့အတွက်လျှက်စစ်ဓာတ်အားထုတ်လို့ရမှာမတုံ့သင့်ဘူးလို့ဂျပန်ဂျိုက်ကာအဖွဲ့ရဲ့2013ခုနှစ်ထုတ်165မျက်နှာပါစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်အတက်ပညာမလုံလောက်ခင်မှာထိုင်းနိုင်ငံလိုကြောင်မီးသွေးအမာစားကိုပြည်ပကတင်သွင်းပြီးသုံးဖို့ဂျပန်ကအကြံပေးထားပါတယ
်။ကြောင်မီးသွေးသုံးလျှက်စစ်တအားစက်ရုံတွေတိဆောက်မယ်ဆိုရင် Clean Coal Technology သုံးတဲ့ဂျပန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံနိုင်ရေးကိုလည်းစဉ်းစားရမယ်လို့ JICA Agency အစီရင်ခံစာမှာဖော်ပြပါတယ်။ကြောင်မီးသွေးလောင်စာဟာအငြင်းအကျေးများလွန်းတဲ့အတွက်ပဝန်းကျင်ကိုဘယ်လောက်ထိခိုက်တယ်ဆိုတာကိုစတင်လေ့လာတဲ့အချိန်ကစပြီးစက်ရုံလေပတ်တဲ့အချိန်အထိ6နှစ်ကျော်ကြာပါသေး။မြမကြောင်မီးသွေးသုံးဓာတ်အားစက်ရုံကတော့လေ့လာတဲ့အစ်စ်မှာပဲရှိသေးလို့အန္တရာယ်မပေးအောင်ကြိုတင်ပြင်ဆင်ရင်းအများကြီးရပါလေ။ဓာတ်အားပေးစက်ရုံနဲ့တင့်တော်တဲ့ကြောင်မီးသွေးမှန်မှန်ရနိုင်မဲ့နေရာကိုရွေးချယ်ဖို့လိုပါသေး။ကလေးဝနဲ့ဆက်ထားတဲ့ရထားလားပေါ်ဖို့ကလည်းကြောင်မီးသွေးတည်ယူပို့ဆောင်ရေးအတွက်အရေးကြီးပါလေ
ဂျပန်မှာသုံးနေတဲ့လျှက်စစ်ဓာတ်အားစုစုပေါင်းမှာ25ရာခိုင်နှုန်းဟာကြောင်မီးသွေးကရတာဖြစ်ပါတယ်တပြည်လုံးကိုလျှက်စစ်ဓာတ်အားပေးနိုင်တဲ့နိုင်ငံတွေမှာကြောင်မီးသွေးစွမ်းအင်ကိုအနည်းနဲ့အများသုံးကြပါတယ်စီဘီကဂျပန်ပြည်ကိုပြန်လည်ထူထောင်တဲ့ကာလမှာစီးပွားရေးကိုသာဦးစားပေးခဲ့ပြီးကြောင်မီးသွေးစွမ်းအင်အသုံးများခဲ့ပါတယ်ဒါကြောင့်ရေလေသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ် 1990 ပြည်လွန်ကာလရောက်တော့မှကြောင်မီးသွေးတန့်စင်တဲ့အတက်ပညာကိုသုံးလာကြပါတယ်။ကြောင်မီးသွေးပါအညစ်အကြေးအစိတ်အတော့တွေကိုနည်းနိုင်သမျှနည်းအောင်ခင်မီနီးပညာတွေနဲ့လှုပ်တဲ့နီလန်းကိုဂျပန်မှာသုံးလာတာအနှစ်30လောက်ရှိပြီဖြစ်ပေမဲ့တရုတ်ပြည်မှာစသုံးတာတိတ်မကြသေးဘူးလို့သိရပါတယ်။အပြောသားလိတ်နိုင်ကြောင်မီးသွေးဟာပေါ်မြပြည်ဈေးသက်တာကြောင့်သုံးသူရှိတယ်လို့
အညစ်အကြေးကိစ္စအောင်လုပ်ရတဲ့ဈေးကလည်းကြီးမှပါလေ။ဂျာမနီကဘရန်ဒန်ဘတ်ပြည်နယ်အခြေပိုင်းအပျော်စားကြောင်မီးသွေး၃ဒါအားပေးစက်ရုံ၃ယုံနဲ့ပိုလန်နိုင်ငံနေဆက်မှ၂ယုံရှိပါတယ်။ဒီစက်ရုံ၅ခုဟာနှစ်စဉ်ဆာဖာဒိုင်အောက်ဆိုက်တန်ချိန် ၄စင်ယူရို၅ဒေါ်ကျော်ကုန်ကျနေတယ်လို့ဘယ်လ်ဂျီယမ်အခြေစိုက်ဟဲလ်ဒ်အန်အန်ဗိုင်းရွန်းမန့်အလိုင်းစ်ကဆိုပါတယ်။ကြောင်မီးသွေးအများဆုံးသုံးတဲ့တရုတ်ပြည်မှာလေထုညဉ့်ညမ်းမှုကြောင့်နှစ်စဉ်9သိန်းကျော်တည်ဆုံးတယ်လို့2017ခပ္ပပန်လေ့လာချက်မှာဖော်ပြပါတယ်။ကြောင်မီးသွေးကိုအရင်ဆုံးတပ်ဆင်အောင်လုပ်တဲ့အတက်ပညာနဲ့ထုတ်လွှင့်လိုက်တဲ့အငြင်းအကျေးကိုထိမ့်သိမ့်တဲ ကျောင်းမီးသွေးဓာတ်အားပဲစိတ်ရုံစီမံကိန်းမှာသင်္ကန်းစာယူပြီးအများကြီးရှိနေကြောင်းသင်ပြလိုက်ရပါမယ်ခင်ဗျာ
။ဦးအောင်ကင်းရဲ့မြမာကြီးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာ။စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘာဒီဆွေးနွေးကြမလဲကြည့်အောင်ပါ။
သောရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီသတင်းပတ်ချက်မှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0932382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bernice@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဒိုင်ရိုက်ဒီလိုင်းစီစဉ်ကပြုစုပါရရှင
်ဒီနေ့ည view ရဲ့ဒိုင်ရိုက်ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဟူဟန်ဗိုင်းရပ်စ်ပိုးသတိပြုစရာအကြောင်းကိုတင်ပြထားပါတယ်တရုတ်နိုင်ငံမှာစဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တည်ဆုံးတာတွေတခြားနိုင်ငံတွေကိုပါကူးစက်တာတွေမြင့်မားလာနေပြီးမြန်မာနိုင်ငံအတွက်လည်းအထူးသတိပြုစရာဖြစ်လာပါတယ်ဒီဗိုင်းရပ်စ်ကူးစက်မှုမှာဘယ်လိုထူးခြားမှုတွေရှိနေပြီးဘယ်လိုလက္ခဏာတွေကိုစောင့်ကြည့်သင့်ပါသလဲကုသမှုနဲ့ကာကွယ်ဆွေးအခြေအနေတွေကရောဘယ်လိုရှိပါသလဲဒီအကြောင်းစေတကုသို1အနုစီဝါဗေဒဌာနအငင်းစားဌာနမှုနဲ့လက်ရှိဂုဏ်နုဆောင်ပါမကဒေါက်တာကြည်ကြည်သင်းကိုကိုဝင်းမင်းမေးမြန်းတင်ဆက်ထားပါတယ
ဟုတ်ကဲ့နုစီဝါပိဒပညာရှင်ပမောခဒေါက်တာတော်ကြည်ကြည်တဲ့ခင်ဗျာတရုတ်နိုင်ငံမှာစဖြစ်ခဲ့တဲ့ဒီဝူဟန်ဗိုင်းရပ်စ်ပိုးလို့လူသိများလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ရတဲ့အဆုတ်ရောင်ယောဂါကြောင့်သေဆုံးသူက80ဝန်းကျင်အထိများလာနေပြီးတော့ဆရာမကြီးအိန္ဒိယထိုင်းပါဝင်နိုင်ငံပေါင်း12နိုင်ငံကျော်ကိုလည်းလှင်းလင်းမြန်မြန်ကိုကူးစက်ပြန့်နှံ့နေတာကိုသိရတဲ့အတွက်အိန္ဒိယချင်းဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းစိုးရိမ်မှုတွေရှိနေပါတယ်ဆရာမကြီးအဲ့ဒီခါကျတော့ဒီဝူဟန်ဗိုင်းရပ်စ်ကူးစက်မှုရဲ့ထူးခြားမှုလေးကိုစပြီးတော့ရှင်းပြပေးပါလား
သူနာမည်အတိုင်းပေါ့ဝူဟန်ဟိုမြို့ပေါ့နော်ဟိုဘေးတင်းနဲ့ဝူဟန်မြို့ကနေပြီးတော့2019ခုနှစ်ဒီဇင်ဘာလကနေစပြီးတော့သတင်းတွေရတယ်ပေါ့နော်ဒါကြောင့်မှဒီတစ်ခါတော့အရင်ချားရောကတော့တော့ဒီဥပဒေအစိုးရကဖုံးပြထားခြင်းမရှိပဲပြောပြတယ်လို့တော့ယူဆတယ်ပေါ့တို့တော့လေဒီတဲ့မကနည်းနည်းလေးဒီစိုးစိုးပြောနိုင်တော့ပိုကောင်းလာပေါ့ ตัวเองตัวกูยังกลัวเป็นชาชีช่างสูช่างนัดบางไก่เลี้ยงนัดจากนี้สาลาบีโร่นอกจากพี่เนี่ยกูเสกลูกเลี้ยงยามยานลาบีโร่กูส่วนต้องดาวมีบาลเอาชีตัวบีโร่ตีร่าเล็กกูน่าเดือดกูน่าเสียใจกูเกลือเอชวีสปีกกูเสียใจเราจอยจอดวันอะไรเงี้ยกันดีเลยเลยที่อยู่กินมะกะโรกูอเมริกาที่เอากระออสเตรเลียที่ยุโรปอเมริกาที่กูเสียนี่เลยตัวเองกูส่วนยูเรียเวียดนามกูเนี่ยเอ็นยังไงเนี่ยงานนี้ว่า คอนเฟิร์มเคสที่เจ้าชีวิตบ่เนาะแต่เมื่อตีรายละเอียดเราตีอยู่เป็นภาพเวทีดามยาบาร์เองตัวเลขสามเจ้าก็จะเรียกกระสุนไปที่ฟาร์มสโลเบ่กรุณาฟาร์มสแฟมิลี่เด็กก็ฟาร์มสเด็กของพี่ไปเองนี่นวลตัวสามเจ้าก็แล้วตัวมาเป็นชาวมูรูยูซาโดนยาเลยจะพี่เด็กเนี่ยกูเส้นน้องมาเลยกูยาละละตัวยาเลยตีรายละเอียดพี่ไปโดนยาละเลยยี่นวลตัวโปรแกรมซาร์โรลูลูจีกูเส้นเชื่อมชีบาอุลูพี่โดนยาเลยจะเคารพชีเนี่ยไปเลย
พวกเราได้จะบอกว่าเลี้ยมาเด็กเสียบอกยกอาชีพเรื่องวันเด็กเสียนาชีเจนนายรู้ช่องโซเจนนาชีเจนบ่เนาะเด็กเสียนี่ก็เกิดขึ้นอะไรตัวอะไรโอเคใช่ไหมที่เวอร์เซ่กูเสียมุมาดีทุกอย่างมุดคือว่าที่อินคิวเบชันพิจารณาเรื่องนี้ยกอาชีพโซเจนบ่เนาะนับไปจนมาลักษณะมาพิจารณาต่อเลยไปกูเสียนั่นเด็กนี่ท้าพิจารณาตัว
โอเคไอ้ชิมาตรีท้ามายกอาเล็กขนาดมาพิจารณาตัวตัวอยู่มาไม่ใช่บุรุษเที่ยงเที่ยงมาพิจารณาเนี่ยบ่
ตัวตัวตัวมีอะไรกูเสนอเนี่ยบ่ตัวอินคิวเบชันพิเศษการเรียนรู้ที่ดีเซลชีโอเคใช่ไหมแล้วที่ยกกับกูเสนอมุกอ่ะตัวนี้สิ่งที่ทำไปแล้วเช่นอย่างเวลาใช่ไหมกูน่าดีน่าที่ช่างสุริยาคุราเนี่ยบ่เลยถ้าใช่จริงอ่ะตัวไอ้วัดมาร์เก็ตลูกคนเลยตัวนี้ฉันนิวเชื่อมขัดทับไปแล้วมวยไทยเลยฉันนิวอัติเรียบแล้วตัวสาวนี่จะมาตัดติดอะไรสักทีอันนี้ก็เช่นไอ้มาตัวนี้ฉันมาพิเศษฟาร์มสปอร์ตี้ที่พี่เนี่ยนิวบีซาร์ติย
ပေါ့အဲ့တော့ရောဂါရှိတဲ့လူတယောက်နဲ့နင်းနင်းသက်သက်နေလို့ရှိရင်သူရဲ့ secretion တွေနှာချေရဲ့ဇတူရီတို့နှာရည်တို့နဲ့တဆင့်ပေါ့နော်ပိုင်တွင်မိတယ်အဲ့လူနာနာတည်းမိသားစုလည်းဖြစ်နိုင်တယ်လူနာကိုချစ်ကူနေတဲ့ဆရာဝန်ဆရာမပြာတဆင့်တို့ကင်ပြောရင်းနဲ့လက်တွေပဲတိကျမဆေးလို့ရှိရင်ကုဆင်နိုင်နေပေါ့
ဟုတ်ကဲ့ဆရာမဒီလက်ကနေတဆင့်ထိမိပြီးတော့လဲကိုယ့်အကူဒီနှာခေါင်းတွေပတ်သက်တဲ့ချင်ထိမိလို့ရှိရင်ဓာတ်ရိုက်ကုဆင်နိုင်တဲ့သဘောပေါ့ဆရာမနော
်ဟုတ်ပါလေနောက်ဟိုမျက်စိထဲမှာလဲ mucous membrane တွေရှိတယ်ဒီအဲ့ဒီထဲကိုလဲအရေးတွေပါဒီရောက်သွားလို့ရှိရင်ဆားရေးတွေပဲရောက်သွားရင်လဲကုဆင်နိုင်ပါလေ
ဟုတ်ကဲ့ဆရာမဘတ်ကားစီးတဲ့အခါမှာဒီတိုးချက်ပြီးဆီးရတဲ့အတွက်
တိုးများတဲ့နေရာပေါ့နော်လူသူဖြစ်နေရာတွေမှာသွားတဲ့နေရာမှာနောက်ပတ်စကားတွေမှာလည်းပတ်စကားကျက်လို့ပေါ့လူတွေခဲမှာကျက်ပြင်းနေတဲ့ချိန်မှာလည်းအရှောင်တာဘူးပေါ့ကျောက်ချောင်းဆိုးလိုက်တယ်တယောက်ကနှာချိလိုက်တယ်ဆိုရင်တကယ်လို့ဒါမျက်နှာမှာမဆေးပါလေဟိုမဝတ်ထားဘူးဆိုရင် direct ထိတွေ့တဲ့အခါမှာဆိုရင်လည်းကူးဆက်ဖို့လွယ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီကူးဆက်လွယ်တဲ့အတွက်ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဘာတွေအဓိကလုပ်ဆောင်ဖို့ရည်ရှိနေလဲ
အဓိကလက်ရှိကတော့အဓိကပေါ့နော်ဘယ်မှာလဲဖြစ်ဖြစ်ပင်ရောက်ကင်ထားတာပဲဖြစ်ဖြစ်လူနာကိုကင်ထားတာဖြစ်ဖြစ်လူနာကင်ထားတော့အတုံးဆောင်များကိုကင်ထားတယ်ရယ်ဖြစ်ဖြစ်လက်ကိုတေးချာ20 second လောက်တော့အနည်းဆုံးဆက်ပြန်နေဆေးတင်နေမရှိလို့ရှိရင်လည်းအယ်ကိုဟောရပ်ပြီးပါလေပေါ့နော်လုတ်တင်နေနောက်ကနိုင်အပြင်ကိုသွားတယ်လူတော်တဲ့သွားတယ်ဆိုရင်လည်း mask ပေါ့နော် mask တက်တဲ့အခါမှာလည်းချက်ချင်းကြီးတော့ N95 mask ကြီးဝတ်စရာမလိုပါဘူးခါတိုင်းအခု disposable mask ကြီးလည်းအများကြီးရှိပါတယ
်ဟုတ်ကဲ့
အဲ့ဒါ
နှာခေါင်းအုပ်ပေါ့
ဒီနှာခေါင်းကိုလည်းဟိုတိတ်ချအုပ်ရမယ်ရှုပ်ထုတ်ပြီးတော့နှာခေါင်းအောက်ကိုချထားလို့လည်းမရဘူးနှာခေါင်းအပေါ်ကိုဒီ mask အပေါ်မှာမာမာလေးရှိပါတယ်တက်ပြီးလို့ရှိရင်ကိုနှာခေါင်းအတိုင်းဖိချလိုက်လို့ရှိရင်နောက်အောက်ကိုလည်းဆွဲချလိုက်ရပါတယ်ဟိုအပြာရောင်လေးကိုအပြင်မှာထားရတယ်အဖြူရောင်လေးကိုကိုယ့်ဘက်ကိုထားရတယ်အဖြူရောင်လေးကတော့အဖြူတလေးပါတော့ကိုယ်မှာယောဂါရှိရင်လည်းကိုချောင်းချိုးရင်ပိုင်းအဲ့ထဲမှာ absorb ဖြစ်သွားမယ်အပြင်အပြာပိုင်းဘက်ကတော့အပြင်ကလာတဲ့ဇတူရီတွေတို့ဘာလို့အဲ့ဒါကိုကာကွယ်ပေးတယ်ပေါ့။နောက်လူသူထူထပ်တဲ့နေရာကိုမတော်ဟဖို့ပေါ့တတ်နိုင်ရင်လေ။နောက် personal hygiene ပေါ့။နောက်ယောဂဖြစ်တဲ့လူတွေရှိလို့ရှိရင်သူတို့နားမှာမကပ်ဖို့ပေါ့နော်
။ဟုတ်ကဲ့ဆရာမဒီအစားအသောက်ချက်ပြုတ်တာလည်းပတ်သက်လို့ရော
။အစားအသောက်ကတော့တိတ်တော့မဆိုင်ပါဘူး။တခုရှိရပေါ့။တရုတ်ပြည်မှာတော့ဟိုတော်ရဲတရိတ်ဆန်တို့လင်းနိုးတို့အဲ့ဒါတွေတော့မစားတင်ဘူးပေါ့။နောက်ကိုစားနေကြစားတောက်တွေကိုလည်းတိတ်ချချက်ပြုတ်ပြီးတော့ပေါ့နော်။ရောကမစားနဲ့ပေါ့
ဟုတ်ကဲ့မွေးမြူရေးတရိတ်ဆန်တွေကတိုင်တွယ်လို့ရှိရင
်အဲ့ဒါလည်းလက်ရှိရပါတယ်ခိုးအင်ကခွေးတွေကြောင်လေးရစမွေးမြူရေးတရိတ်ဆန်တွေရစပေါ့နော်အကုန်လုံးတိုင်တွယ်ပြီးတော့လက်ကောင်းကောင်းရှေးရမယ်တတ်နိုင်ရင်လည်းအဲ့တရိတ်ဆန်အငိတ်ကြီးတွေပဲတိုင်မယ်ဆိုလဲလက်အိတ်တွေပဲအနည်းဆုံးဟိုထိုင်ပိုကောင်းတာပေါ့
ဟုတ်ကဲ့ဆရာမဒီကိုခံအားကောင်းနေဖို့အတွက်ရော
ဒါလည်းဟို
ကိုယ်တော့ခြေခံအထင်ကျမကြီးကောင်းဖို့လို့စားတော့ဟာရပြေဆုံးအောင်လို့စားတော့ရမယ်နောက်ပြီးချအေးဝအောင်အေးရမယ်ဟုတ်ကဲ့အခုလိုဒီကာကွယ်တဲ့ကြားရရပဲပေါ့နော်ဟိုဖြစ်ကောင်းဖြစ်လာခဲ့လို့ရှိရင်
ဘလူးလက္ခဏာတွေကိုအဓိကဆံမကုဏကပြောခဲ့တဲ့ဒီချောင်းဆိုးနာချီတာလို့နာချီတာလို့ကောင်းတိုက်တာဖျားတာဒါပေမဲ့တစ်ခါလေကြာရင်လည်းပဲဒါတွေကတော့တုတ်ကွေးနဲ့လည်းခတ်စီစဉ်ပေါ့ပြောလို့တော့မရဘူးဒါပေမဲ့အဲ့လိုဖျားတယ်စားချီတီလို့အချိန်မျိုးမှရှင်တော့ကျမကြီးဌာနတန်းနိုင်တော့အစိုးရကျမကြီးဌာနရှိတယ်လို့သွားပြီးတော့သတင်းပို့ပြီးတော့ပြတင်နေပါဟုတ်ကဲ့နောက်ဒီကုသမှုအပိုင်းရောတကယ်တမ်း
ဝင်းမင်းရဲ့တမ်းမာရီကဏ္ဍအပြီးမှာတော့တိုင်းရင်းသတင်းလှအစီအစဉ်ကိုနှားဆင်ရမှာဖြစ်ပါတယ်။ထိုင်းချေဆိုင် Fever Wine တို့သားတွေကစူးစီးတင်ဆက်ထားတာပ
ါ။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလှကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလူပေါင်း900ခန့်ခိုလုံနေတဲ့စင်ရင်ကျေးရွာစစ်ဘေးဒုက္ခသည်စခန်းကနေထွက်ခွာဖို့မြမအစိုးရစစ်တပ်ကနေဖိအားပေးခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတောင်းဆရာမတူအသက်ခံခဲ့ရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကစေတနာဝန်ထမ်းဆရာမ2ဦးအသက်ခံရတာ9နှစ်ပြည့်သွားပြီဆိုပေမဲ့အမှုမှမပေါ်ပေါက်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုက်ပွဲတွေကြောင့်နေရာဆုံးခွာပြီးမြေပုံမြို့နယ်စင်းင်းကျေးရွာမှာလူပေါင်း900ခန့်ခိုလုံနေတဲ့စစ်ဘေးဒုက္ခသည်စခန်းကိုမြန်မာအစိုးရစစ်တပ်ကအဲ့ဒီနေရာကနေထွက်ခွာသွားဖို့နေရာဆက်တိုက်လာရောက်ဖိအားပေးခဲ့ပါတယ်။ဇန်နဝါရီလ26ရက်နေ့ညအချိန်မှာအင်အား100ခန့်ရှိတဲ့အစိုးရစစ်ကြောင်းတစ်ခုကကျေးရွာထဲကိုတနက်ပစ်ဖောက်ဝင်ရောက်လာပြီးတဲအိမ်တွေကိုဖျက်ဆီးခဲ့တယ်လို့အမိုးတွေကိုမီးရှို့ပြီးအဲ့ဒီနေရာမှာမနေကြဖို့ဖိအားပေးခဲ့တယ်လို့စစ်ဆောင်ဒုက္ခတဲ့တဦးကပြောပါတယ်အလားတူ29ရက်နေ့နေ့လယ်ပိုင်းမှာလဲတပ်မ66လက်အောက်ခံတပ်ဖွဲ့အင်အား90ခန့်ရောက်ရှိလာပြီးဒုက္ခတဲ့စခန်းမှာရှိတဲ့သူတွေကိုအိမ်ထောင်စုစည်းရင်းနဲ့လူဦးရေစည်းနေစစ်ဆေးပြီးအဲ့ဒီနေရာမှာဒုက္ခတဲ့စခန်းမချဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကအမိန့်ထုတ်ထားကြောင်းပြောဆိုခဲ့တဲ့အတွက်ဒုက္ခသည်တွေနေဖို့တခြားနေရာတစ်ခုစီစဉ်ပေးဖို့တောင်းဆိုထားတယ်လို့လဲကိုရိုင်းတွားရောက်ခဲ့တဲ့အရှင်တဘာဝနဒီကမိန့်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာပညာရေးဝန်ထမ်းကျောင်းဆရာမတူပြစ်ဒဏ်ခံခဲ့ရပါတယ်ဇန်နဝါရီ24ရက်နေ့ကမိုင်းဖိုးစိန်ဆိုတဲ့သူဟာခွေးခုတ်ကျေးရွာကမူလတန်းပြဆရာမအမတ်လွေးမြမွှေးအောင်ကိုပြစ်ဒဏ်ခဲ့တာဖြစ်ပါတယ်ပြစ်ဒဏ်မှုအကြောင်းရင်းကိုမသိရသေးပေမဲ့ဒီပြစ်ခတ်မှုမှာမိမိတို့သက်သားရဲ့လက်ချက်ဖြစ်ကြောင်း DNL ခေါ်တမ်းမလောင်တပ်ဖွဲ့ကဝန်ခံထားပြီးပြစ်ခတ်မှုလက်သေးကိုဖမ်းဆီးရေးယူထားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်
2019ခုနှစ်တနှစ်အတွင်းမှာမွန်ပြည်နယ်ကိုဝင်ရောက်လာတဲ့ဒီတွင်းပြည်ပခီးသွွားလူဦးရေ28သိန်းနီးပါးခန့်ရှိတယ်လို့မွန်ပြည်နယ်ဟိုတယ်နဲ့ခီးသွွားညွန်ကြိုင်းမှုဦးစီးဌာနကနေထုတ်ပြန်ပါတယ်ဝင်ရောက်လာတဲ့ကဘာလက်ခီးတယ်ရီအထက်မှာထိုင်းနိုင်ငံကအများဆုံးဖြစ်ပြီးဗီယက်နမ်နဲ့ဂျပန်နိုင်ငံတို့ကဒုတိယနဲ့တတိယနေရာမှာရှိနေပါတယ်2019ခုနှစ်အတွင်းပြည်တွင်းဧည့်သည်ဝင်ရောက်မှုဦးရေ26သိန်းကျော်နဲ့ပြည်ပဧည့်သည်ဝင်ရောက်မှုဦးရေ3,900ကျော်ရှိပြီး2018ခုနှစ်ထက်8,400ကျော်တိုးလာတယ်လို့ပြည်နယ်ဟိုတယ်နဲ့ခရီးသွားညွှန်ကြားမှုဦးစီးဌာနရဲ့စာရင်းအရသိရှိရပါတယ်မွန်ပြည်နယ်ကိုရောက်ရှိတဲ့ဧည့်သည်တွေအနေနဲ့ကြိတ်ထီယိုးနဲ့တမိုင်းဝင်ဖျားစေတီပထိုးတွေမော်လမြိုင်မြို့ပေါ်နဲ့ဘလူးကျွန်းကြိတ်မယောမြို့နယ်ခရုံကူတံပြူစရမြို့နယ်မှာရှိတဲ့မဟာမိတ်စစ်တင်းချိုင်းကြိတ်ခမီဆက်ဆဲကမ်းချီရင်းမြို့နယ်မှာရှိတဲ့ကပြာဝဖျားတောင်ပင်လေဝအပန်းဖြေစခန်းကမ်းချီစတဲ့အချင်းကရနေရာရေးစီကိုအထူးကတွားရောက်လဲပတ်ကြတာဖြစ်ပါတယ်
ရခိုင်နဲ့နိုင်ငံအေးဖွဲ့အနေနဲ့ချင်းလူမျိုးနွယ်စုဝင်ခုမီးမျိုးနွယ်စုတွေကိုရခိုင်မျိုးနွယ်စုဝင်တွေဖြစ်နောင်နောင်မှာရေးတာတုံ့နှုံးဖော်ပြတယ်တွေမလို့ဘူးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကတတိပေးပြောဆိုပါတယ် ချင်းမီနယ်ပလဝမြို့နယ်မြူရန်လှုပ်တော်ကိုဆက်လက်ဦးဝေးတင်းကိုပြန်လှုပ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးအေးရထုတ်ပြန်ကြေညာချက်တဲ့ခုမီမြို့နယ်စုများကိုရခိုင်မြို့နယ်စုဖြစ်ခေါ်ဝါရာခုမီမြို့နယ်စုများနေထိုင်တဲ့ပလဝမြို့နယ်ကိုရခိုင်ဘိုးဘွားပိုင်နယ်မြေဖြစ်စေတဲ့စကလုံး၃လုံးနေပါရှိတဲ့ဆိုပြီး
မြန်မာအရှေ့တောင်ပိုင်းမှာအလူရှင်ထောက်ပံ့မှုဖြတ်တောက်လိုက်တာကြောင့်ကရင်ပညာရေးစနစ်ရိမ့်ရိုင်သွားတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့ကရင်ကျောင်းဆရာများပူးပေါင်းလှုပ်ဆောင်မှုအဖွဲ့ KTWG ကအခုလ24ရက်နေ့မှာအရေးပေါ်ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။လာမယ့်ဇွန်လမှာမြန်မာအရှေ့တောင်ပိုင်းမှာပညာရေးအတွက်ထောက်ပံ့မှု 80ရာခိုင်နှုန်းအထိလျှော့ချမယ်ဆိုပြီးအလူရှင်ဖက်ကအကြောင်းပြန်လာတာကြောင့်ကရင်ပညာရေးစနစ်မှာမိခိုရဲ့ကျောင်းသား3000ကျော်အတွက်စိုးရိမ်စရာရှိတယ်လို့ KTWG ရဲ့ဒါရိုက်တာ Nolay Thu
ကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကစေတနာဝန်ထမ်းဆီယမနှစ်ဦးအသက်ခံရတဲ့အမှုဟာအခုဆိုရင် 9နှစ်တိသွားပြီဆိုပေမဲ့အမှုမမပေါ်ပေါက်သေးသလိုမိသားစုဝင်တွေကလည်းစိုးရိမ်မှုတွေရှိနေကြပါတယ်အမီရဲ့စူးစီးချက်ကိုမိကလျာမုံကနေတင်ဆက်ထားပါတယ်
ဇန်နဝါရီလ19ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့ကဂျာမွန်ဆူတောင်းတာမှာပြုလုပ်ခဲ့တဲ့ငွေဆယ်ခရိုင်ကောင်းကားကြီးရွာမှာတက်ခံခဲ့ရတဲ့စေတနာဝန်ထမ်းကချင်ဆီယမလီနှူးဦး၅မြစ်ပြည့်အောင်မေတရိယဆူတောင်းချင်းခန္ဓာမှာအမှုမှန်ပေါ်ပေါက်ရေးအတွက်ကောင်းကားဒေသခံတွေနဲ့တက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းပါဝင်ပေးဖို့ကိုမေတ္တာရက်ခံတောင်းဆိုခဲ့ကြပါတယ်
အသက်ခံခဲ့ရတဲ့စေတနာဝန်ထမ်းကချင်ဆီယမလီနှူးဦးရဲ့ဖြစ်စဉ်မှန်ကိုအမှန်အတိုင်းမထွက်ဆိုရတာကြောင့်အမှုမှန်ပေါ်ပေါက်ဖို့ခက်ခဲနေတယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC
ဥက္ကဋ္ဌဒေါက်တာဆလန်ဆန်းစွန်ကအခုလိုပြောပါတယ်။ခေါင်ခါရောက်ကအထူးသဖြင့်ဒီအုပ်ချုပ်ရေးမှုတို့ဒီရောသူရသားတွေအားလုံးပေါ့ဗျာသူတို့ကတော့လုံးဝဖြစ်မှန်ကိုမပြောရဲကြဘူးဖြစ်နေတယ်အဲဒါကြောင့်တော့ဘာမှလုပ်လို့မရဘူး။အဓိကတော့အမှုမှန်ပေါ်ပေါက်ရေးအခက်အခဲကိုပြောပါဆိုရင်တော့ကျွန်တော်တို့ဒီတတ်တမမလက်ထိုးလို့မရတဲ့တရားခံပေါ့
ကျွန်တော်တို့ပေါ်ပြမရတဲ့အခက်အခဲပါပဲအမှုမှန်ပေါ်ပေါက်ရေးကော်မတီကတော့အမှုမှန်မပေါ်မချင်းကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မှုခင်ဖြစ်ပွားတဲ့ကောင်းကားကြီးရွာဒေသခံတွေနဲ့အဲ့ဒီအချိန်ကာလမှာကြီးရွာမှာတာဝန်ကျခဲ့တဲ့တက်ဆိုင်ရာတာဝန်ရှိတွေအနေနဲ့လည်းပူးပေါင်းပါဝင်စီခြင်းတယ်လို့ KBC ကပြောပါတယ်အမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဒေါက်တာဆလန်ဆန်းစွန်ကအခုလိုပြောပါတယ်
အမှုမှန် ပေါ်ပေါက်ရေး ကော်မတီ ရဲ့ဒီ lawyer group ဖြစ်တဲ့ Sunstate ကချင် lawyer network ကနေပြီးမှဒါကိုဆောင်ရွက်လက်ရှိတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်လောက်ရှိပြီကျွန်တော်နောက်ဆုံးလာ show
မှာစစ်တပ်မှာဒီစစ်ကြောင်းမှုနဲ့ကျွန်တော်တို့ပြောဆိုဖို့လုပ်တဲ့အစင်ကနေဒီဘက်ပိုင်းမှာဆက်ပြီးမှတိုးတက်မှုတော့မရှိတော့ဘူးပေါ့စေတနာဝန်ထမ်းဆီယမနှူးဦးဖြစ်တဲ့မယန်လူရန်နဲ့ခေါင်းထမ်းစဉ်တို့နှူးဦးငွေဆယ်ခရိုင်ကောင်းကားကြီးရွာကမူလတန်းကျောင်းမှာတာဝန်ထမ်းဆောင်နေစဉ် 2015ဇန်နဝါရီလ19ရက်နေ့ညတကောင်မှာလူတစုရဲ့မသိန်းကြီးတပ်ဖြတ်တာခံခဲ့ရတာပါ
တေဆုံးသူဆီယမမယန်လူရရဲ့အမဖြစ်သူဒေါ်ဆန်လုံကတော့သူ့ညီမငယ်ဆုံးတေဆုံးပြီးကလေးကမိသားစုအနေနဲ့ပတ်ဝန်းကျင်တိုင်းဝိုင်းကြမှာစိတ်အားငယ်တယ်လို့မျိုးခံစားရတဲ့အပြင်လုံခြုံမှုမရှိတယ်လို့လည်းခံစားနေရတယ်လို့ပြောပါတယ်အဲ့ဒီဆီယမအဲ့ဒီရှမ်းပြည်မှာအဲ့ဒီသာသနာဆံမှာစေတနာဆံမှာရဲ့အမအမျိုးမိတ်ဆက်ပေးတာအနေစပဲကျွန်တော်စိတ်ထဲမှာခံစားရတယ်ပေါ့နော်စိတ်ထက်လက်ထက
ဒီအန်အေစစ်ဆေးချက်တွေကိုရယူခဲ့ကြောင်းအကြောင်းပြန်ခဲ့ပေမဲ့လည်းဆရာမနှူးအတက်ခံခဲ့ရမှုနဲ့ပတ်သက်ပြီးဒီနေ့ဒီချိန်ထိအမှုမှမပေါ်ပါသေးပဲတရားခဏတွေကလုံမြောက်နေဆဲပဲဖြစ်ပါတယ်ရှင်ဆက်ပြီးတော့ပညာရေးဝန်ကြီးဌာနကအကြောင်းတရရနဲ့ဆမ်ဝက်ချင်းစရာပြောင်းလဲတမန်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းစန့်ကျင်ကန့်ကွက်တဲ့အ
အခြေခံပညာဆာမုပ်ဘွဲကာလပြောင်းလဲမှုနဲ့ကျောင်းသက်ရဲ့သုံးမြင့်လိုက်တာဟာအထူးသဖြင့်လမ်းပန်းဆက်တွေရေးခက်ခဲတဲ့ချင်းမြင့်နယ်မှာဘလို့မှအစီအမပြေနိုင်ဘူးလို့ဒီဆန္ဒဖော်ထုတ်မှုကိုဥဆောင်ခဲ့တဲ့မူလဒန်းမြတ်ဆရာဦးသိန်းစောဝင်းကပြောပါတယ်။ကျောင်းပေါ်ဒေသမှာရှိတဲ့ဒေသနေရာအနေနဲ့ရဟောခက်ခဲဖြစ်ပါလေ။ဘုံမှာတာမွေးတွေကိုအရင်ဆုံးစောစစ်တဲ့တန်းတွေရော ကျောင်းမသားရှင်တို့ပညာရေးဝန်ကြီးဌာနကကျွန်တော်တို့ထုတ်ပြန်လိုက်တဲ့အချိန်မှာကလေးလေးပါလို့ရှိရင်ဒီလိုမျိုးစေတန်းတာဝန်ဝယ်ပြီးမှလာရှိမယ်ဆိုလို့ရှိရင်ဒီကလေးလေးရဆိုရှင်ကျောင်းမသားဆိုလို့ရှိရင်ကျောင်းပိတ်ထားရပါမလားကျောင်းမသားဒီလိုပိတ်ထားမယ်ဆိုရင်လည်းဒီကလေးလေးစေတန်းပြီးမှပြန်ဖြစ်မယ်ဆိုလို့ရှိရင်ပြန်ဖြစ်ရလာဖို့အတွက်ကိုကျောင်းပေါ်ရတာပါတော့အခုချိန်မှာတောင်ရလုံငန်းကုန်ရနေရတဲ့အချိန်ဖြစ်တယ်ဗျာ
အင်အားတရာကျော်ရှိတဲ့ကျောင်းသားကျောင်းလူတွေဟာအခြေခံပညာစာမဝဲကာလပြင်ဆင်နောက်ဆုတ်ခြင်းကိုပြန်လည်ဖြတ်သိမ်းပြီးလှုပ်အားဖွင့်ချီပြုပညာရေးမြင့်တင်မှုပေါ်ဆောင်ပြီးဒီမိုကရေစီနဲ့ညီမျှသောစီမံခန့်ခွဲမှုပေါ်ဆောင်ရေးဆရာရှာမတွေရဲ့လူနေမှုဘဝမြင့်တင်ရေးသူတည်ဆန္ဒကိုအခြေမခံသောပညာရေးစနစ်လိုမရှိဒေသန္တရအခက်အခဲတွေကိုလစ်လျူရှုသောပညာရေးစီမံခန့်ခွဲမှုစနစ်လိုမရှိတောင်ပေါ်ဒေသနဲ့ကပ်ညှိမှုမရှိသောစာမဝဲကာလမြင့်တင်မှုအများဆုံးဖြတ်သိမ်းပြီးဖို့ဆန္ဒပေါ်ဆုံးတောင်းဆိုခဲ့ကြပါတယ်သူတို့ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအစိုးရကဘယ်လိုတုံ့ပြန်မလဲဆိုတာစောင့်ကြည့်ပြီးတော့ထူးခြားမှုမရှိရင်တော့ဒီထက်ပြင်းထန်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်သွားမယ်လို့ဦးသိန်းစောဝင်းကပြောပါတယ်။ဒီလိုဆန္ဒဖော်ထုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကတော့
သူတို့ရဲ့တင်ပြချက်ပေါ်မှာပဲကျွန်တော်ဝိုင်းစဉ်းစားပြဖို့လိုပဲထင်ပါတယ်ကွာ။ဘုန်းကြီးကတော့မကွေးမှာဆန္ဒပြတယ်ဆိုတော့ပြီးတယ်။ဆိုတော့တကယ်တကယ်ဟောပါလို့ဆက်ရှိတယ်။ဒီဆောင်ဆွေးဆင်းအနေနဲ့လုပ်ဖို့ဖြစ်ဖြစ်သလား။ဆိုတော့တိုက်ဒီစားချင်းပြည်နယ်ဆိုရအနေနဲ့လုပ်ဖို့လိုသလားပေါ့နော်။အဲ့လိုအချက်ပေါ်မှာကျွန်တော်အမြဲတမ်းတော့ကြိုးစားပြီးဆောင်ရွက်ပြဖို့လည်းရှိပါတယ်။
ပညာရေးဌာနဟာအခုစတင်နှစ်ကစပြီးအခြေခံပညာကျောင်းတွေကိုမတ်လ25ရက်နေ့ထိတက်ရမယ်ဆိုပြီးတတ်မှတ်လာတဲ့ပုံမှာပညာရေးဆိုင်ရာဝန်ထမ်းတွေနဲ့ကျောင်းသားတွေကနေတန်ကွက်မှုတွေနဲ့ကြုံလာရပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မြေပုံမြို့နယ်လူပေါင်း900ခန့်ခိုးလုံနေတဲ့စင်းင်းကျေးရွာစစ်ဘေးဒုက္ခသည်စခန်းကလူတွေထွက်ခွာဖို့မြန်မာအစိုးရစစ်တပ်ကနရက်ဆက်တိုက်ဖိအားပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာကျောင်းဆရာမတဦးတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်
။တရဆင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ပြည်ဝဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြမှာပ
ါကျွန်းနိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဟာအနည်းဆုံးနိုင်ငံပေါင်း22နိုင်ငံအထိကူးစက်ပြန့်နှံ့လာနေတာကြောင့်ဒီရောဂါကူးစက်မှုဟာနိုင်ငံတကာအရေးပေါ်အခြေအနေဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာတာပတိနေ့မှာကြေညာလိုက်ပါတယ်ဆူဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အရေးပေါ်ဆွေးနွေးပွဲအပြီးပြုလုပ်တဲ့တရက်သာရှင်းလင်းပွဲအတွင်း WHO အကြီးအကဲကအဲ့ဒီလိုပြောကြားလိုက်တာပါဒီဗိုင်းရပ်စ်ပိုးကြောင့်အခုအချိန်ထိသေဆုံးသူအနည်းဆုံး213ဦးရှိသွားပြီဖြစ်ပြီးအဲ့ဒီသေဆုံးသူအလုံးဟာတရုတ်နိုင်ငံအတွင်းမှာပဲဖြစ်ပါတယ်တရုတ်နိုင်ငံအတွင်းမှာရောဂါပိုးကူးစက်ခံနေရတယ်လို့အတည်ပြုထားသူ 8,100 ကျော်နဲ့တကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့ 9,000 ကျော်လောက်ရှိတယ်လို့ဆိုပါတယ်အခုအချိန်ထိတော့တရုတ်ပြည်ပကတခြားနိုင်ငံတွေမှာဒီဗိုင်းရပ်စ်ကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းတော့ထွက်မလာသေးပါဘူးအမေရိကန်မြေပေါ်မှာလူတဦးကနေတခြားတဦးကို2019 Novel Virus ပိုးကူးစက်တဲ့ပထမဆုံးဖြစ်ရဖြစ်ပေါ်တဲ့အကြောင်းအမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြာတာပတိမှာပြောပါတယ်ဒီအဲ့ဒီကူးစက်မှုဟာအမေရိကန်နိုင်ငံ Illinois ပြည်နယ်ရှီကာဂိုမြို့မှာဖြစ်ပွားခဲ့တာလို့ဆိုပါတယ်တရုတ်နိုင်ငံမှာစတင်ပြီးအခုချိန်ထိလူတွေအများအပြားသေဆုံးခဲ့ရတဲ့ Coronavirus ပိုးကိုတားဆီးနိုင်ဖို့အတွက် Russia အစိုးရကလည်းကျူတင်ကာကွယ်မှုတွေစတင်လှုပ်ဆောင်နေပါပြီတရုတ်နယ်ဇက်မှာရှိနေတဲ့နယ်ဇက်ဂိတ်တွေကိုဒီကနေ့ကြာတာပရိနစ်နောက်ပိုင်းမှာပိတ်မယ်လို့ဆိုပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ပါဝင်ဆောင်ရွက်လာတာဟာကုလသမဂ္ဂအတွက်လွန်စွာအရေးပါတယ်လို့ကုလသမဂ္ဂအတွင်းဥက္ကဋ္ဌအန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်အာဆီယံကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးလွန်ကျွန်းရေးကောင်စီကိုမင်ကွန်းပြောကြားရမှာအတွင်းဥက္ကဋ္ဌကအဲ့ဒီလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျင်မီခုတ်ဖြစ်ပါတယ်တောက်ကြနေမနေ့ကင်း6/9/9တိ VOA ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ3040/48အပြင်လိုင်းလမ်းမီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါသရစီမန်းနဲ့တကွမြန်မာပြည်ပြည်သားအားလုံးကြော်ရှင်ပွဲရနေ့ဖြစ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.